Welcome to the Voice of America in Burmese.
ဗီယံဘောင်ကင်းဝေးတဲ့ညတညဖြစ်ပါစေခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA American တန်ကနေ2022ခုနှစ်မေလ9ရက်စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ3251နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ဂျန်နိုင်ပါအခုညပိုင်းထိတ်တန့်ရောက်သတင်းတွေမှာတော့ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေကအဖွဲ၅ဖွဲ့ဟာမြန်မာစစ်ကောင်စီဘက်ကဖိတ်ခေါ်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုတက်ရောက်မယ်လို့သိရပါတယ်။ရုရှားဘက်ကထိုးစစ်တွေပို့ပြီးတော့ပြင်းထန်လာနိုင်ခြေရှိတယ်လို့ယူကရိန်းတောင်ဝရှိသူတွေကသတိပေးလိုက်ပါတယ်။ကျူးဘားနိုင်ငံမြို့တော်ကဟိုတယ်ပောက်ကွဲမှုအတွင်းတေဆုံးသူဦးရေဟာ22ယောက်ထပ်မံရှိသွားပြီဖြစ်ပါတယ်။ဒီလိုသတင်းတွေနဲ့ဒုသတင်းပေးပို့ချက်ဒီဘက်မှာတော့ချင်းပြည်နယ်အုပ်ချုပ်ရေးနဲ့ပတ်သက်ပြီ
းချင်းပြည်နယ်ရဲ့တိလက်ဒေသအများစုမှာတော့ဗီတူအုပ်ချုပ်ရေးကြီးကပေါ်စာလွှဲမှုမှုတက်ရောက်မှုကရှိတယ်လို့ပြောလို့ရတယ်တိကောင်စီတပ်ဖွဲ့ကတော့ဒီမြို့ပေါ်ဒီဟာခါဆိုဟာခါမြို့ပေါ်ပေါ့
ချင်းနိုင်ငံရေးလေလာသုံးသက်သူ9000ပြောသွားတာဖြစ်ပါတယ်ဒီကြောင့်ပြည်စုံကိုမကြားခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်ပတ်စင်ကနာတွေထုတ်လွှင့်တဲ့အခါမှာတော့မြန်မာနိုင်ငံတော်ကလူ့ခွင့်အခြေအနေတွေကိုစူးစီးတင်ဆက်ပေးနေတဲ့ဒုအသံအစည်းအဝေးဒီမိုကရေစီလူ့ခွင့်နဲ့ခေတ္တကြိမ်ကပါအစည်းအဝေးအပါအဝင်တပတ်တွဲထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီအကြောင်းတွေမတင်ဆက်ခင်အခုနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကိုသားညုံတို့အကြေညာပေးမှာဖြစ်ပါတယ်ဗျာ
ရုရှားရဲ့နာဇီတော်လှန်ရေးအောင်ပွဲအခမ်းအနားမတိုင်ခင်ယူကရိန်းမှာထိုးစစ်ပိုပြင်းလာနိုင်တာပြင်ဆင်ထားဖို့သတိပေးမှုတွေရှိနေပါတယ်။ရှေ့ဘက်တနင်္လာနေ့ကြာရောက်မဲ့နာဇီဂျာမနီပေါ်ရုရှားအောင်ပွဲခံခဲ့မှု89နှစ်မြောက်အခမ်းအနားမှာသမ္မတဗလာဒီမာပူတင်မေကွန်းပြောဖို့ရှိနေချိန်ဒီစနေတနင်္ဂနွေအားလည်းရက်ထဲအခုလိုတိုက်ပွဲပြင်းလာမှစိုးရိမ်ပြီးယူကရိန်းရာရှိတွေကသတိပေးနေတာပါ။ရုရှားနိုင်ငံတဝန်းလုံးလေးရှိတဲ့ဒီစီးရေးပြအခမ်းအနားမှာသမ္မတပူတင်အနေနဲ့ယူကရိန်းကိုလက်နက်အပြည့်ထောက်ပံ့ပေးနေတဲ့အနောက်နိုင်ငံတွေကိုဝင်းအနာမခံဖို့နောက်ဆုံးသတိပေးစကားပါနိုင်တယ်လို့သုံးသပ်သူတွေကဆိုနေပါတယ်။ဒါပေမဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်ထားတဲ့ရုရှားဘက်ကနောက်ဆုံးမှနျူကလ িয়ার လက်နက်သုံးလာမှအနောက်နိုင်ငံတွေဘက်ကစိုးရိမ်မှုတချို့ရှိနေချိန်မှာရုရှားနိုင်ငံသားဝင်ကြီးပြောခွင့်ရကတော့အခုလိုသုံးဖို့မရှိပါဘူးလို့မနေ့ကပဲထုတ်ပြောခဲ့ပါတယ်။ရုရှားနိုင်ငံသားပြောခွင့်ရအလက်ဆေးဇီယက်ဆက်ဖ်ကနျူကလ িয়ার စစ်ပွဲဖြစ်လာရင်ဘယ်သူမှနိုင်မှာမဟုတ်ဘူးဆိုတဲ့အခြေခံစည်းမျဉ်းကိုအခိုင်အမာဆုတ်ကန်ချတာမျိုးထုတ်သုံးမှာမဟုတ်ပါဘူးလို့ခရီးပေးခဲ့ပါတယ်။အခုလိုအချိန်မှာယူကရိန်းနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ကာကီဗ်ကိုရုရှားဘက်ကဗုံးကျဲတိုက်ခတ်မှုတွေဆက်လုပ်နေပြီးယူကရိန်းရှေ့ပိုင်းတခြားနေရာတွေကိုလည်းသွေးတိုးဆက်နေတယ်လို့ယူကရိန်းစစ်တပ်ကဒီနေ့ထုတ်ပြန်ထားပါတယ်ခင်ဗျ။ရုရှားစိုးရွားနဲ့ပတ်သက်နေတဲ့ဒေါ်လာတန်းရာချီတန်းအပျော်စီးသင်္ဘောကြီးကိုအီတလီကမထွက်ခွာခင်ချိတ်ပိတ်လိုက်ပါပြီ။အီတလီနိုင်ငံလယ်ပိုင်းမှာအနုပညာဆန်းသစ်မှုနဲ့နာမည်ကြီးတဲ့တက်စကန်ဒေသကနေဒီရုရှားစိန်ခံသင်္ဘောကြီးထွက်ခွာဖို့ပြင်ဆင်နေချိန်အီတလီဘန်ဒါရေးဝန်ကြီးအနေနဲ့မနေ့ညနေကပဲဥပဒေထုတ်ပြီးအခုလိုထိန်းသိမ်းလိုက်တာပါရုရှားအစိုးရနဲ့ထင်ရှားသူတွေနဲ့အချိတ်ဆက်ရှိတဲ့ဒေါ်လာသန်း900ဂျော်ဒန်ချဟာရီဇဒီ6ထက်သင်္ဘောကြီးကိုမရီနာဒီကာရာယာစိန်ခံမှာအခုလိုထိန်းသိမ်းထားလိုက်ကြလို့ဘန်ဒါရေးဝန်ကြီးဒန်နီယယ်ဖရန်ကိုရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်ဒီပင်လယ်ပန်းဖြေသင်္ဘောကြီးကိုနောက်ွယ်ကတကယ်ပိုင်ဆိုင်သူနဲ့2014ခုနှစ်မှာယူကရိန်းရဲ့ခရိုင်းမီးယားဒေသကိုရုရှားသိမ်းလွန်က EU တံခတ်ခံခဲ့ရသူတွေရဲ့အခြေဆက်တွေကိုအီတလီငွေကြေးစောင့်ကြည့်မှုရဲတွေကတွေ့ရှိခဲ့တယ်လို့ဝန်ကြီးဖရန်ကိုကဆိုပါတယ်။တကယ်တော့ပေပေါင်း900ခန့်ရှိတဲ့ဒီသင်္ဘောကြီးကိုရုရှားသမ္မတဗလာဒီမာပူတင်နောက်ွယ်ကပိုင်တယ်လို့အရင်သတင်းတွေထွက်ခဲ့ပြီးယူကရိန်းသမ္မတဗလာဒီမာဇယ်လန်စကီကလည်းသိမ်းယူဖို့အီတလီပါလီမန်မှာမက်စလာတဲ့ကပြောခဲ့မှုပါတယ်ခင်ဗျာ။ကျူးဘားနိုင်ငံမြို့တော်ကထင်ရှားတဲ့ဟိုတယ်ကြီးပောက်ကွဲမှုထဲသေဆုံးသူအနည်းဆုံး20နူးကိုတိုးလာနေပါတယ်။မြို့တော်မြို့လယ်ကောင်ကကျင်ငါးဘွဲ့ဆင့်ငါးထက်စင်ကန်ဟိုတယ်ကြီးမနေ့ကပြင်းပြင်းထန်ထန်ပောက်ကွဲခဲ့တာကြောင့်သေဆုံးသူဒီနေ့တိုးလာတာအပြင်ဒဏ်ရာရသူတွေလည်းကလေး14ဦးပါဝင်စုစုပေါင်းအနည်းဆုံး84ဦးရှိလာနေပါတယ်။နာမည်ကြီးရှေးရဟိုတယ်ဖြစ်တဲ့ဆာရာတိုဂါဟိုတယ်တဲ့ဓာတ်ငွေတင်ကာယူစိမ့်ပောက်ကွဲမှုကြောင့်အဆောက်အဦနိုင်ငံတွေပါလွတ်စင်ထွက်ကုန်ပြီးနောက်ထပ်ပျောက်ဆုံးနေသူဒါဇင်တွေနဲ့ချီကိုလည်းအပြည့်အစည်းပုံတွေနဲ့ရှာဖွေနေကြပါတယ်။ဒါပေမဲ့ကမ္ဘာ့ကျော်မွန်အမှုပညာရှင်တွေပါလာတဲလေးရှိတဲ့ဒီဟိုတယ်ပေါက်ကွဲအချိန်မှာ ပြန်လဲမွမ်းမံပြင်ဆင်မှုတွေလုပ်နေတာမို့နိုင်ငံခြားခီးသွွားတွေတဲခိုတာမရှိခဲ့ဘူးလို့ကျူပါမြို့တော်ဟာဗနာမြို့တော်ဝန်ကဆိုပါတယ်အခန်းတရာနေပါရှိတဲ့ဒီဟိုတယ်ပေါက်ကွဲမှုဖြစ်လာခြင်းကကျူပါမှာကိုဗစ်ကြောင့်ထိခိုက်ခဲ့ရတဲ့နိုင်ငံခြားခီးသွွားကန္တာပြန်မြင့်တင်ဖို့လုံပန်းနေခြင်းဖြစ်လာရတာပါခင်အမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်မနေနဲ့ Twitter ကုမ္ပဏီပေါ်အမှုဖွင့်ခဲ့တာကိုပြည်ထောင်စုတရားရုံးကပယ်ချလိုက်ပါတယ်သမ္မတဟောင်းဒေါ်နယ်ထရန့်ကသူ့ Twitter အကောင့်ပိတ်သိမ်းချုပ်ဖောက်ခံခဲ့ရတယ်လို့တရားစွဲခဲ့တာပေါ်ဆန်ဖရန်စစ္စကိုရှိပြည်ထောင်စုအဆင့်တရားသူကြီး James Donato ကမနေ့ကပဲပယ်ချတဲ့စာထုတ်ပြန်လိုက်တာပါသမ္မတဟောင်းထရန့်ကသူ့ Twitter အကောင့်ကိုကုမ္ပဏီဘက်ကပိတ်သိမ်းပယ်ဖျက်လိုက်တာဟာအမေရိကန်ဖွဲ့စည်းပုံဥပဒေပထမပြင်ဆင်ချက်မှာအတိအလင်းအာမခံထားတဲ့လုံလတ်စွာထုတ်ပေါ်ပြောဆိုခွင့်ကိုချိုးဖောက်လိုက်တာလို့ဆက်ဆွဲခဲ့ပါတယ်ဒီမိုကရေစီငြိမ်းချမ်းမှုသင်္ကေတအမေရိကန်လွှတ်တော်ကြီးကိုကမ္ဘာဟောင်းထရမ့်ရဲ့အမှားစကားအောက်မှာသူ့ကိုထောက်ခံသူတွေမနစ်နစံမှာမကြုံစဘူးအကြမ်းဖက်တိုက်ခိုက်ခဲ့ပြီးတဲ့နောက်အခုလို Twitter အပြင်တခြားလူမှုမီဒီယာတွေကပါပိတ်ပင်လိုက်ကြပါကမ္ဘာထရမ့်ရဲ့လူမှုမီဒီယာအမှားစကားထဲမှာဒီမိုကရေစီအခြေခံစည်းမျဉ်းဖြစ်တဲ့ရွေးကောက်ပွဲရလဒ်ကိုချိုးဖောက်တဲ့သဘောဖြင့်တရားရုံးတွေပယ်ချပြီးဖြစ်ပေမဲ့ပြီးခဲ့တဲ့သမ္မတရွေးကောက်ပွဲဟာမဲလိမ်မှုသာဖြစ်တယ်လို့အတင်းဆက်လင်ညာဆွဆွဲခဲ့ပါတယ်ခင
်ဗျ။ The American Band ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5မီတာ32 kHz 9383နဲ့9383ညာ5မီတာ51 kHz 5885တို့ပြင်စနေတရမှာ9မီတာ190 kHz 1509ကနေပြီးထုတ်လင်းပေးနေပါတယ်ရှင
်။ View American တန်ကနေပြီးနိုင်ငံတကာသတင်းတွေကိုဆက်လက်တန်လှည့်နေပါတယ်။ကျွန်တော်တားညူဦးပါ။ရင်ငုတ်တင်မောကနေပြီးပြစ်ခတ်တယ်လို့ယူဆရတဲ့အဝေးထင်းဒုံးကျည်စမ်းသပ်ပြစ်ခတ်မှုတစ်ခုမြောက်ကိုရီးယားဘက်ကလုပ်ခဲ့တယ်လို့တောင်ကိုရီးယားစစ်ဘက်ကအခုစနေနေ့မှာထုတ်ပြန်ပါတယ်။မြောက်ကိုရီးယားအနေနဲ့ဒုံးကျည်စမ်းသပ်မှုလုပ်တာဒီတကြိမ်နဲ့ဆိုရင်တော့ဒီနှစ်အတွင်းမှာ15ကြိမ်မြောက်ဖြစ်ပါတယ်။တာတူဒုံးကျည်ကိုစင်ပိုဒေသကနေပြီးတော့မြောက်ကိုရီးယားအရှိဖက်ကန်ယိုဒန်ပင်လယ်ပြင်ထဲကိုပစ်ခတ်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်စီးပွားရေးများဖွဲ့အကြီးအကဲကသတင်းတောက်တွေကိုပြောပါရယ်ဂျပန်ကန်ယိုဒန်စောက်တပ်ကလည်းဒါကိုတီးပြထားပြီးတော့ဂျပန်ကျူတူသတင်းမှာတော့ဒုံးကျည်ဟာကီလိုမီတာ600လောက်ထိသွားပြီးတော့ဂျပန်စီးပွားရေးဆောင်ရဲ့အပြင်ဘက်ကိုကျောက်ခဲ့တယ်လို့ရေးပါရယ်မြောက်ကိုရီးယားနိုင်ငံဟာရင်းနှုံးကလည်းစင်ပိုဒေသတင်မောချင်းကနေပြီးတော့အဝေးထင်းစမ်းသပ်ဒုံးကျည်တွေကိုရင်းငုတ်တင်မောကတဆင့်ပစ်ခတ်စမ်းသပ်မှုတွေလုပ်ခဲ့ပူးပါရယ်မြောက်ကိုရီးယားအနေနဲ့အခုဒီဇာအစောပိုင်းမှာနျူကလ িয়ার စမ်းသပ်မှုတစ်ခုလုပ်နိုင်ခြေရှိတယ်ဆိုပြီးတော့အမေရိကန်နိုင်ငံကြီးဌာနကမနေ့တောက်ကြနေ့ကပဲသတိပေးပြောပါတယ်မြောက်ကိုရီးယားရှေ့မြောက်ပိုင်းကနျူကလ িয়ার စမ်းသပ်မှုနေရာတစ်ခုမှာပြင်ဆင်မှုတွေလုပ်နေတယ်ဆိုတာကိုထောက်ပြပြောဆိုတာပါမြောက်ကိုရီးယားအနေနဲ့နျူကလ িয়ার စမ်းသပ်မှုတွေရပ်ဆိုင်ထားခဲ့တာ9နှစ်ပြီပါရှိပါပြီ NCA ပြစ်ခတ်ရစေးစာချုပ်မှာလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေကအဖွဲ့9ဖွဲ့ဟာမြန်မာစစ်ကောင်စီကဖိတ်ခေါ်တဲ့ညီညာရေးဆွေးနွေးပွဲကိုတက်ရောက်မယ်လို့သိရပါတယ်တိုင်းသားအပြည့်အဖွဲ့တွေစုဖွဲ့ထားတဲ့ PPST ညီညာရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့အစည်းအဝေးကိုညက်တာခေါ်ယူကျပပြီးတဲ့နောက် PPST တွေကအဖွဲ့၅ဖွဲ့တယောက်ဖို့သဘောထားရယူခဲ့တဲ့အကြောင်း PPST ပြောခွင့်ရသူဗမှုကြီးစောကျော်ညောက view ကိုပြောပါရယ
် PPST ကကိုရတီတာနဲ့ပါဝင်ပေးပါဝင်ထားတဲ့တိတ်ကိုဒီအားလုံးပါဝင်တဲ့အချင်းချင်းနဲ့ကျွန်တော်တို့အဲ့လိုပဲနားလည်မှုရှိပါတယ်အဲ့တိုးတော်လည်းပဲဒီဒီကြေကတော့ဟုတ်ကဲ့ပါလေအဲ့လိုမျိုးချင်းချင်းအဲ့လိုမျိုးကြီးစွနေပွဲမျိုးပြင်းမော်နိုင်မှုတွေစတင်နိုင်မှုတွေကျွန်တော်တို့ဘလို့ဟိုအစပြုမှုတွေလုပ်နိုင်မလဲဒါဘလို့လမ်းကြောင်းတွေစလို့အစီအစဉ်လဲဆိုတာကိုဒါအဲ့ဒါစတင်ပြီးတော့ဟိုလမ်းဖောက်တဲ့ဒီစပွဲအနေနဲ့တော့ကျွန်တော်တို့အနေနဲ့အဲ့တော့အကြံပြုပြောလို့ရပါတယ
် KNU ညီညာရေးကောင်စီ ELD ရခိုင်ဖွဲ့DKPA ကင်လနက်ကင်ဖွဲ့မွန်ပြည်သက်ပါတီနဲ့ PNLO ပလောင်ဖွဲ့တို့ဖြစ်ကြပါရယ်။ကြံဖွဲ့တွေကတော့သဘောထားမပြီးသေးတာရှိတယ်လို့မဆုံးဖြတ်သေးဘူးလို့လည်းသိရပါရယ်။စစ်ကောင်စီဘက်ကတော့ညီညီဆွေးနွေးပွဲတက်မတက်ကိုဒီလ10ရက်နေ့နောက်ဆုံးထားပြီးတော့အကြောင်းပြန်ဖို့ပြောထားတာပါ။ဒီဆွေးနွေးပွဲကိုစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုယ်တိုင်တက်ရောက်ဆွေးနွေးမယ်လို့လည်းဆိုထားပါရယ်။ဒီကလန်းချက်ပေါ်မှာ KIO ကချင်းနောက် KNPP ကရင်နီနဲ့ CNF ချင်းဖွဲ့တွေကတော့ပယ်ချထားပါရယ်။တရုတ်နိုင်ငံမြို့တော်ဘေကျင်းမှာလူမှုအများအပြားကိုကိုဗစ်ဆက်သက်မှုတွေပြုလုပ်ပြီးလျက်ရှိရမှာအခုစနေနေ့မှာတော့လူအများအပြားတန်းစီပြီးတော့စစ်ဆေးခံခဲ့ကြပါတယ်။တရုတ်နိုင်ငံမှာဇီရိုကိုဗစ်ဖြစ်ရေးဆိုတဲ့ကိုဗစ်ရောဂါပိုးလုံးဝကင်းစင်ရေးတရုတ်အစိုးရကမူဝါဒချမှတ်ဆောင်နေတယ်လို့ရှိုင်းမှာဆိုရင်လည်းတန်းနဲ့ချီတဲ့မြို့ကန်လူမှုကိုအတွာလာပိတ်ဆို့ထားတာတလကြော်လာပါပြီ။နေ့စဉ်ဆက်သက်စစ်ဆေးမှုတွေကိုလုပ်ဖို့စီစဉ်ထားရမှာပထမဆုံးကြော့အနေနဲ့ဘေကျင်းမြို့တော်ရဲ့အကြီးဆုံး Chaoyang KI မှာဒီကနေ့ဆက်သက်မှုတွေစလုပ်နေရပါပါ။အဲ့ဒီ KI အတွင်းငွေကြေးတန်ယုံနေတဲ့ရုံးခန်းတွေအတော်များများတည်ရှိပါရယ်။ရ ယောဂဘူးတွေ့ရတဲ့နေရာကဒေသခံတွေအနေနဲ့လည်းအခုသတင်းပတ်ရုံးပိတ်ရက်မှာကိုဗစ်ရောဂါရှိမရှိစမ်းသပ်မှုတွေလုပ်ရမှာဖြစ်ပါတယ်။လူဦးရေ22တန်းဒီပါရှိတဲ့တရုတ်နိုင်ငံဘေကျင်းမြို့တော်မှာယောဂကာကွယ်ရေးအတွက်မြောက်ယထာဘူတာပေါင်း60ကျော်တမျိုးလုံးဘူတာရေတွက်ရဲ့15ရာခိုင်နှုန်းလောက်ကိုပိတ်ပင်ထားပါတယ်။ KI တော်မြင့်မြောက်ကဆိုရင်လည်းစားတောက်ဆိုင်တွင်စားတောက်မှုတွေကိုပိတ်ထားပါတယ်။မေလ6ရက်နေ့တုန်းကတော့လက္ခဏာပြတဲ့ COVID-19 ယောဂဘူးလူ45ဦးမှာတက်ခွဲတွေ့ခဲ့ပါတယ်။ဒီမတိုင်ခင်တည်းက55ဦးတွေ့ခဲ့ရတာနေပြီးတော့အနည်းငယ်ရော့ကျလာတာလည်းဖြစ်ပါတယ်။ဘရာဇီးနိုင်ငံကအမေဇုန်အမြဲတမ်းတက်တော်အတွင်းတတော်ပြုံးတိမှုဟာနှစ်စဉ်ဧပြီလတိုင်းဖြစ်နေတာနဲ့တွေ့လို့ရှိရင်အခုနှစ်ဟာအဆိုးဆုံးဆန်ချိန်ဖြစ်ခဲ့ပါတယ်။ပြီးခဲ့တဲ့ဇန်နဝါရီနဲ့ဖေဖော်ဝါရီလတွေမှာလည်းတတော်ပြုံးတိမှုတွေဟာနှစ်စဉ်အဲ့ဒီလတွေထက်ဆန်ချိန်သစ်တင်ခဲ့ပါတယ်။ပြောမယ်ဆိုရင်တော့ဒီဇင်ဘာလကနေပြီးတော့ဧပြီလအထိကိုမိုးရင်းကာလဖြစ်လို့ဒီကာလတွေအတွင်းတတော်ပြုံးတိမှုဟာအရင်ကာလတွေထက်နည်းတတ်ပါတယ်။ဂျေရုဆလင်ကရပ်ယူထားတဲ့ဓာတ်ပုံမှတ်တမ်းတွေအရဆိုရင်အခုဒီဧပြီလအတွင်းစတူရန်ကီလိုမီတာ1000ကျော်ထိတတော်ပြုံးတိနေတာတွေ့ရပြီးတော့နှစ်စဉ်ဧပြီလတိုင်းရဲ့မှတ်တမ်းရအမြင့်ဆုံးဖြစ်တာပါအမေဇုန်တတော်ဟာဆိုလို့ရှိရင်ကမ္ဘာမှာအကြီးဆုံးအမြဲတမ်းတတော်ကြီးဖြစ်တယ်လို့ပဲကမ္ဘာကာဗွန်စုပ်ယူနိုင်မှုအကြီးဆုံးနေရာလည်းဖြစ်ပါတယ်ဒါလိုမျိုးအမေဇုန်တတော်အတွင်းတတော်ပြုံးတိမှုတွေကြောင့်ကမ္ဘာကာဗွန်ဓာတ်ငွေ့တွေလေထုထဲကိုပုံမပြတ်နှံ့လာနိုင်ခြေရှိတယ်လို့အခြားဥတုရာသီဖောက်ပြန်မှုတွေကြုံလာရနိုင်တယ်ဆိုပြီးတော့စိုးရိမ်မှုတွေတိုးလာနေပါတယ်အခုလိုမျိုးအမေဇုန်တတော်ပြုံးတိမှုဆိုင်ရာချက်လက်တွေကိုဘရာဇီးနိုင်ငံအာဂတအေဂျင်စီရဲ့စောင့်ကြည့်စနစ်ကနေပြီးတော့ရယူခဲ့တာဖြစ်ပါတယ်ခင်ဗျာ
အစောကသတင်းတွေကိုခူဝင်းမင်းနဲ့ခူသားညင်းတို့အကြီးညာပေးတော့တာဖြစ်ပါတယ်ခင်ဗျာအခုကစပြီးတော့သတင်းဆောင်ပါးတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်အရင်ဆုံးတော့ချင်းပြည်နယ်ဘက်ကသတင်းတစ်ပုဒ်ကိုပြောပြပေးကြပါတယ်ချင်းပြည်နယ်မှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမတ်လကစလို့ပြည်သူ့အုပ်ချုပ်ရေးအဖွဲ့တွေကိုအသီးသီးဖွဲ့စည်းခဲ့ကြပါတယ်ချင်းပြည်နယ်တလားစစ်ရေးပဋိပက္ခတွေကြားမှာပဲအာဏာသိမ်းစစ်ကောင်စီဘက်ကရောအတိုက်ခံပြည်သူ့အုပ်ချုပ်ရေးအဖွဲ့တွေကပါဒေသအုပ်ချုပ်ရေးကိုအပြိုင်ဆိုင်လှုပ်ဆောင်နေကြတာပါဒီချိန်နေနဲ့ပတ်သက်ပြီးတော့ရန်ကုန်ကပေးပို့လာတဲ့သတင်းကိုအလေးမှာပြောပြပေးမှာဖြစ်ပါတယ်ဗျာ
ချင်းပြည်နယ်မြို့နယ်တော်ရုံများမှာ energy အမျိုးသားညီညွတ်ရေးအစိုးရလမ်းညွှန်မှုနဲ့မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့တွေကိုဖွဲ့စည်းထားပြီးကျန်းမာရေးပညာရေးတရားစီရင်ရေးကိစ္စတွေကိုဆောင်ရွက်နေကြတာပါလက်ရှိအနေအထားအရချင်းပြည်နယ်မှာပြည်သူ့အုပ်ချုပ်ရေးအဖွဲ့တွေကပိုအားကောင်းနေတယ်လို့ချင်းနိုင်ငံရေးလေလာသူကိုထောက်ကပြောပါတယ်
ချင်းပြည်နယ်ရဲ့ကြီးလက်ဒေသအများစုမှာတော့ပြည်သူ့အုပ်ချုပ်ရေးတွေကဥစားလွယ်မှုမှုတက်ရောက်မှုကရှိတယ်လို့ပြောလို့ရတယ်စစ်ကောင်စီတပ်ဖွဲ့ကတော့ဒီမြို့ပေါ်ဒီဟာကားဆိုဟာကားမြို့ပေါ်ပေါ့ပြီးတော့ဆလမ်းဆိုဆလမ်းမြို့ပေါ်မြို့ပေါ်လောက်ကိုပဲဂရုတွေကထိန်းချုပ်နိုင်တဲ့အခြေအနေရှိတယ်
ချင်းမျိုးသားတူ CNF ပြောခွင့်ရပူထက်နီကတော့ချင်းပြည်နယ်အတွင်းပြည်သူ့အုပ်ချုပ်ရေးအဖွဲ့လုပ်ငန်းဆောင်တာဆောင်ရွက်ရမှာထိထိရောက်ရောက်ရှိအောင်စုဖွဲ့ထားတယ်လို့ပြောပါတယ်
။ဒီတက်ခံကာကွယ်ရေးတပ်ဖွဲ့ထဲကဒီအထူးကံရဲ့ပုံမျိုးမျိုးဆက်ပြီးတော့အပေါင်းထည့်ဖွဲ့နေတာဖြစ်ပါလေ
။မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့မှာအာဏာဖီဆန်ရေးလှုပ်ရှားမှုစီးရီးယားမှာပါဝင်သူတွေလွတ်တော်ကိုယ်စားလှယ်တွေအရပ်ဖတ်အဖွဲ့အစည်းတွေဒီမိုကရေစီလိုလားတဲ့လူငယ်တွေရမ်းမိရပ်ဖတ်တွေကာကွယ်ရေးအဖွဲ့တွေပါဝင်တာပါပြည်သူ့အုပ်ချုပ်ရေးအဖွဲ့အားအကောင်ဆုံးဖြစ်တဲ့မင်းတပ်မြုံနယ်မှာတော့ကျန်းမာရေးတရားစီရင်ရေးလုပ်ငန်းတွေအပြင်ပညာရေးအပိုင်းတွေမှာလည်း NUG အစိုးရနဲ့ချိတ်ဆက်လှုပ်ဆောင်နေတယ်လို့အုပ်ချုပ်ရေးအဖွဲ့ဝင်ပညာရေးကော်မတီဝင်ကိုဟုံးကပြောပါတယ
်အခုလိုလို့ဆိုကျွန်တော်တို့မင်းတပ်မြုံမှာဖွင့်ထားတာကအခြေခံမူလတန်းပညာရေးပဲဖွင့်ထားတာပေါ့နော်ဒါပေမဲ့6အပိုင်းပညာသင်ကာလတက်မှာကျွန်တော်အလေးနဲ့ပြန်ဖို့ဖို့ချင်ကျွန်တော်သွားမယ်ပေါ့နော်နောက်ပြလောက်မှာပဲကျွန်တော်တို့စတန်းကိုဖုံးဖူပါတော့အစီအစဉ်ရှိတယ်ခင်ဗျာ
တရားစီရင်ရေးအခမ်းအနားမှာအမှုအခင်းဖြစ်ရင်ချင်းရိုးရာဒလိထုံတဲ့ဥပဒေနဲ့စီရင်ချက်ချနေရလို့လည်းတရားရေးဝန်ထမ်းတို့ကပြောပါတယ်အရင်အစိုးရအုပ်ချုပ်ရေးစနစ်နဲ့ဆိုင်ရင်အခုပြည်သူ့အုပ်ချုပ်ရေးအဖွဲ့အုပ်ချုပ်မှုပုံစံဟာပိုပြီးအလေးထားနေတယ်လို့မင်းတက်ဒေသခံကိုပီးကပြောပါတယ
်အုပ်ချုပ်ရေးမှုတွေဆိုတော့ကျွန်တော်ရင်းနှီးမှုတွေရှိကြတယ်ပြောရဆိုရတာအရင်ကတည်းကမျိုးကျေကျေမရှိတော့ဘူ
းချင်းပြည်နယ်မြို့နယ်တော်တော်များများမှာစစ်ကောင်စီအုပ်ချုပ်ရေးနဲ့မြို့နယ်ပြည်သူအုပ်ချုပ်ရေးဆိုပြီးအုပ်ချုပ်မှုနှစ်ခုရှိနေတဲ့အတွက်ဒေသခံတွေအတွက်တော့ပိုပြီးခက်ခဲနေတယ်လို့မင်းတပ်မြို့နယ်ကျေးရွာအုပ်ချုပ်ရေးအဖွဲ့ဝင်တူကပြောပါတယ
်အခုအုပ်ချုပ်ရေးအဖွဲ့နှစ်ဖွဲ့တော့ပြည်နယ်မှာလည်းအုပ်ချုပ်နိုင်ဦးလေ ဒီသူကအကုန်လုံးဆောက်ရောက်သွားတာပေါ့နှစ်ဖက်စလုံးကိုကြောက်နေရတော့တစ်ဖက်လုံးကနေနိုင်နိုင်နေနေအုပ်ချုပ်နိုင်တယ်ဆိုတော့အားလုံးလေအခုနှစ်ဖက်စလုံးကမှမအုပ်ချုပ်နိုင်တာ
ပြည်သူအုပ်ချုပ်ရေးအဖွဲ့အနေနဲ့ရက်ရွာအုပ်ချုပ်ရေးနဲ့တရားစီရင်ရေးကိုအဓိကအာရုံစိုက်နိုင်ပြီးပညာရေးကျန်းမာရေးကိစ္စတွေကိုတော့လှုပ်ဆောင်နိုင်မှုအားနည်းသေးတယ်လို့ချင်းနိုင်ငံရေးလေလာသူကိုထောက်ကပြောပါတယ
်အရင်တော့လိုမျိုးဒီအစိုးရတရားအနေနဲ့အကောင့်ထဲပေါ်တဲ့ဟာမျိုးလေးနောက်ကတော့ဘယ်လိုမှချိရောက်ပြီးတော့ကောင်းမွန်လေပတ်နိုင်မဲ့ဟာတော့ဟိုမတွေ့ရဘူးပေါ့နော
်ချင်းပြည်နယ်ကမြို့နယ်ပြည်သူအုပ်ချုပ်ရေးအဖွဲ့မှာလိုအပ်ချက်တွေရှိနေပြီး NUG ဘက်ကပံ့ပိုးမှုမရှိသလောက်အခြေအနေကြောင့်လဲကိုထူကိုထပုံစံမျိုးနဲ့လေပတ်နေရတယ်လို့အုပ်ချုပ်ရေးအဖွဲ့ဝင်တူကပြောပါတယ်ဒါအပြင်ချင်းပြည်နယ်အတွင်းမတူညီတဲ့မြို့နယ်စုလက်နက်ကိုင်အဖွဲ့တွေကြားအုပ်ချုပ်ရေးပုံစံချဖို့ကလည်းခက်ခဲနေပါတယ်မြို့နယ်ဒေသအသီးသီးမှာပြန့်ကျဲနေတဲ့ချင်းကာကွယ်ရေးလက်နက်ကိုင်အဖွဲ့တွေကမှလည်းဆရာနာရှင်စနစ်ကိုတွန်းလှန်ဖို့ရည်ရွယ်ချက်တူကြပေမဲ့တခြားမတူညီတဲ့ရည်မှန်ချက်ပန်းနိုင်တွေလည်းရှိနေတယ်လို့လေလာသူတွေကပြောပါတယ်
။ချင်းပြည်နယ်ကအုပ်ချုပ်ရေးအခြေအနေနဲ့ပတ်သက်ပြီးတော့အလိမ်မှာပြောပြသွားတာဖြစ်ပါတယ်။အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုထည့်ဆက်ပြီးတော့မှဖြစ်ပါတယ်။ဒီတဲ့ကမှာအရင်ဆုံးတော့မြန်မာနိုင်ငံတဝန်းလှုပ်ခွေအခြေအနေတွေကိုစူးစီးတင်ဆက်ပေးနေတဲ့ဒုအသံအစီအစဉ်ကိုနားဆင်ရမှာပါ။ဒီဘက်မှာတော့လက်နက်ကိုင်ပဋိပက္ခကြားကကရင်ဒေသခံများအကြောင်းကိုတင်ဆက်ထားပါတယ်ဒီစီဇန်ကိုတော့ Frontier မြန်မာဝိုင်းတော်သားတွေကစူးစီးတင်ဆက်ပေးတာဖြစ်ပါတယ်ဗျာ
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် Podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီစီစဉ်ကို Frontier မြန်မာနဲ့ Foundation Hero တဲ့တို့ကတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ကရင်ပြည်နယ်မှာလက်ရှိဖြစ်ပေါ်နေတဲ့ပြည်ပခါတွေကြားမှာမြန်မာစစ်တပ်ဟာအရသားတွေနေထိုင်တဲ့နေရာကိုလက်နက်ကြီးတွေနဲ့လက်လွတ်စပယ်ဖိကတ်ပြီးရွာသားတွေကိုတပ်ဖြတ်နေတယ်လို့စွပ်စွဲခံထားရပါတယ်။ဒီလိုပိတ်ခတ်မှုတွေကြောင့်အမျိုးသမီးနဲ့ကလေးတွေလည်းထိခိုက်ခံစားနေရတဲ့ဆိုတော့စစ်တပ်စွပ်စွဲခံထားရတဲ့လုပ်ရပ်အပေါ်တမှုတူကတော့မြင့်ဆိုထားပါတယ်။ဒီဆောင်မကိုဒို့အတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ KIC ကသတင်းတောက်ဆော်လော်တူကဆက်လက်တင်ဆက်ပေးသွားမှာဖြစ်ပါတယ
်။2020ခုနှစ်ဖေဖော်ဝါရီလစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းကရင်ပြည်နယ်အတွင်းမှာရှိတဲ့ KNU ထိန်းချုပ်တဲ့အနေအမျိုးတွေမှာတိုက်ပွဲတွေကနေ့စဉ်ရက်ဆက်အချိန်မီဆက်တိုက်ဖြစ်ပေါ်လာပါတယ်။အဲ့ဒီတိုက်ပွဲတွေဖြစ်ပေါ်လာတဲ့အချိန်စစ်ကောင်စီဘက်ကနေလက်နက်ကြီးတွေရန်တမ်းပစ်ခတ်မှုတွေအနယ်လှုပ်ဆောင်လေးရှိပါတယ်။အဲ့ဒီလိုလက်နက်ကြီးရန်တမ်းပစ်ခတ်မှုတွေကြောင့်ကြေးရွာတွင်နေအိမ်အဆောက်အဦတွေထိခိုက်ပျက်စီးတာတွေအိမ်မွေးတိရစ္ဆာန်တွေကြေးထိခိုက်မှုပြင်ဒေသခံပြည်သူတွေထိခိုက်သေဆုံးမှုတွေကိုဖြစ်ပေါ်လာစေတယ်လို့အဖွဲ့အစည်းတတိကထုတ်ပြန်ထားပါတယ်။ကရင်အမျိုးသမီးအဖွဲ့အစည်း KWR ထုတ်ပြန်ချက်အရကတော့စစ်တပ်အာဏာသိမ်းချိန်ကစလို့လက်နက်ကြီးနဲ့မြင်မြှုပ်မှိုင်းတွေကြောင့်သေဆုံးသူ46ဦးနဲ့ထိခိုက်ဒဏ်ရာရသူ139ဦးရှိနေပါပြီ။ဒါ့အပြင်လူဦးရေ2000လောက်ဟာလည်းနေအိမ်စုခွာထွက်ပြေးနေရပါတယ်။ကင်းပြည်နယ်ကော့ဂရိတ်မြို့နယ်အတွင်းကချင်းမူတာကျေးရွာမှာနေထိုင်တဲ့သက်18နှစ်အရွယ်နော်ဘလချချူဟာလည်းစစ်တပ်ရဲ့လက်နက်ကြီးထိမှန်ပြီးသေဆုံးရသူတွေအထက်ကတယောက်ပါ။ပြီးခဲ့တဲ့မတ်လတတိယပတ်ကအိမ်သူအိမ်သားတွေစာဖို့သမင်းထချက်တဲ့အချိန်မှာစစ်ကောင်စီပစ်ခတ်လိုက်တဲ့လက်နက်ကြီးကဥကောင်းကိုထိမှန်ပြီးနေအိမ်မိဖို့ကြောင့်မှလည်းပွဲချင်းပြီးသေဆုံးရတယ်လို့အမဖြစ်သူနော်အေဘဆောကပြောပါတယ်။နော်ဘလချီချိုသေဆုံးရတဲ့အတွက်ဖခင်ဖြစ်သူကစိတ်ထိခိုက်ပြီးဘာမှမလုပ်နိုင်ဘူးလို့သူကပြောပါတယ
်။ကြည့်ပြီးတော့ကြိုးရှိတော့ဝမ်းနေတယ်အခုဆိုဘလို့လည်းမသိဘူးဝမ်းနေတော့ပဲဒီလားအဖေဆိုရင်လေဆီလည်းမသိသူဝမ်းနေတာပေါ့သူတမီသူချစ်တာပေါ့ပြောရပါလေသူတမီဘာလဲသူတမီတိမ်မစားသူကပေးပေးချင်းပေါ့သူပြောဥမာပြောသူကဒီရောဂါတစ်ခုနဲ့ဆုံးသွားလို့ရှိတမျိုးကသူကရောဂါလည်းမဟုတ်ဘူးကွာလက်နေကြည့်သူကရရပဲလေတော့
ထိမှုတာကြေးရွာနဲ့မှိုင်ဝက်လောက်ဝေးတဲ့အာရှလက်မကြီးတနေရာမှာအနှစ်မတိုင်ခင်က KNU ကအမျိုးသားအစည်းအရုံးလက်အောက်ခံ KNLA နဲ့စစ်ကောင်စီတပ်တို့တိုက်ပွဲအသေးစားဖြစ်ပွားခဲ့ပြီးနောက်တစ်နှစ်မှတိုက်ပွဲဖြစ်ပွားရင်းမရှိပဲစစ်ကောင်စီကကြေးရွာကိုလက်နက်ကြီးနဲ့ငါးကြိမ်ပစ်ခတ်တာဖြစ်ပါတယ်။အဲ့လိုပစ်ခတ်မှုတွေကြောင့်နော်ဘလချီချူကတေဆုံးသွားခဲ့ရပြီးရွာသားနှုတ်ကလည်းထိခိုက်ဒဏ်ရာရတာကြောင့်ဖမ်းအစည်းရုံကိုပို့ဆောင်ထားရပါတယ်။ပြီးခဲ့တဲ့မတ်လအတွင်းကစစ်ကောင်စီကကြေးရွာတွေကိုလက်နက်ကြီးတွေပစ်ခတ်မှုကြောင့်ဒေသခံရွာသား25ဦးတေဆုံးပြီး33ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ KNU တည်င်းမှန်ပြန်ကြရေးအဖွဲ့ကနေသိရပါတယ်။အဲ့ဒီအထက်မှာအသက်2နှစ်အရွယ်ကလေးကနေ14နှစ်အရွယ်ကလေးတွေနဲ့ကိုယ်ဆောင်မိခင်တွေလည်းတည်ဆုံတရားရရှိခဲ့ပါတယ်။ထိခိုက်တည်ဆုံသူတွေကအမျိုးသားထက်အမျိုးသမီးဦးရေပိုများပါတယ်။ဘာကြောင့်အမျိုးသမီးနဲ့ကလေးငယ်တွေထိခိုက်မှုများတာပါလဲ။အမျိုးသမီးနဲ့ကလေးငယ်တွေကိုယ်ညီဆောက်ရှောက်တဲ့အဖွဲ့ဖြစ်တဲ့ကရင်အမျိုးသမီးအစည်းအရုံး KW အတွင်းမှုနော်ကညော့ပေါကတို့တန်ကိုခုလိုပြောပါတယ်။
စိတ်ပွဲတွေကြမှာပြည်လွှမ်းနေတဲ့အခြေဆိုရေသူတို့ကမြန်ဆန်စွာမပြည်လွှမ်းနိုင်ဘူးအိမ်မှာကြာရှိနေရတာများတယ်နော်ပြည်လွှမ်းနေတဲ့အချိန်မှာသူတို့တွေကအမျိုးသမီးနဲ့ကလေးတွေအဖွဲ့လိုက်ပြီးပုံနေရလို့နည်းနည်းကြည့်ထည်လေအမျိုးသမီးနဲ့ကလေးတွေအဖွဲ့လိုက်ထည်တယ်ဒီလိုပြေးဆောင်နေရတဲ့အချိန်မှာကိုယ်ဝန်ဆောင်အမျိုးသမီးတွေအတွက်အယံတနာဖို့ကောင်းတယ
်စစ်ကောင်စီတပ်ဖွဲ့ဝင်တွေကကျေးရွာအတွင်းလက်နက်ကြီးတွေပစ်ခတ်မှုတစ်ခုတည်းသာမကသူတို့ဝင်ရောက်တက်ဆွဲထားတဲ့ကျေးရွာတွေအတွင်းမှာလည်းဒေသခံတွေရဲ့ပစ္စည်းဥစ္စာအိမ်မွေးတိရစ္ဆာန်ငွေကြေးတွေနဲ့အိမ်အဆောက်အဦများကိုလည်းဖျက်ဆီးသွားပါတယ်စစ်ကောင်စီရဲ့တပ်မှုတူကကရင်လက်နက်ကင်တွေကရွာသားတွေလိုအသွင်ယူနေထိုင်ကြတယ်လို့ဆွဆွဲပြောဆိုထားပါတယ်သူရဲ့နာမည်ကိုဖော်ပြမှာမဟုတ်ပဲအသံကိုလည်းပြောင်းလဲအသုံးပြုထားပါတယ်
ဟိုရွာတဲကိုပြစ်ချတယ်တော့မဟုတ်ဘူးဒီရွာတွေထဲမှာဗျာအကုန်လုံးကဗျာတိုင်းရင်းသားတွေဖြစ်တယ်သူတို့လူမျိုးတွေဖြစ်တယ်ပြတဲ့ခါကျတော့ဒီရွာထဲမှာပဲအကုန်လုံးကအဆောင်ဖုံးကွယ်ပြီးနေကြတာပေါ့နေကြတဲ့ခါကျတော့အဲ့ဒီရွာထဲမှာလည်းအဲတချို့တဝက်ကလည်းကြံကြလိမ့်မယ်ကြံကြရမှာဖြစ်တဲ့အတွက်သူတို့လက်လုံးတာလည်းတစ်ဖွဲ့ပေါ့ကြံခဲ့တဲ့ဖွဲ့လည်းတစ်ဖွဲ့ပေါ့အဲ့လိုမျိုးဖြစ်တဲ့အတွက်အဲ့ဒီရွာထဲဘက်ကိုပြစ်ခတ်လိုက်လို့ရှိရင်သူတို့ဟိုလာပြီးတော့မှဟိုချောင်းချောင်းပြစ်ခတ်တာတွေမဖြစ်နိုင်တော့ဘူးဆိုတဲ့ဤရွေကျက်နဲ့လောက်တာပေါ့အဲ့လိုမျိုးအဲ့ဒီရွာထဲဆိုတာကတော့လက်နက်ကင်ဖွဲ့တွေကတော့သူကဟိုဘယ်လိုပြောမလဲအတင်ပြောင်းမိနေတာဖြစ်တဲ့အတွက်လုံလုံနဲ့နေရာမှာနေကြတာပေါ့နော်နေကြတဲ့ခါကျတော့တို့ကြတော့ထိဖို့ခဲရင်တာပေါ့ခဲရင်ပြီးတော့မှရွာသားဆိုတော့ချင်းတွိုင်းဟိုဘယ်လိုပဲပြစ်ခတ်မှုဖြစ်ဖြစ်နေစေသူကတော့ဘာမှတုံတုံဆီဆီရလည်းနားမလဲတာဖြစ်တဲ့ခါကျတော့သူကပုံမှန်ပဲတောင်ရသွားပြရှိတာသွားကျော်တဲ့ကိုပြစ်ခတ်တဲ့ခါမှာအဲ့ရွာသားကအသာတော်တော်များအလိုသွားတည်နိုင်တာပေါ့ဟုတ်လောလောဆယ်တော့စခန်းမှာရှိမှဆိုရင်တော့စခန်းအကြီးဆုံးပါပေါ့အကြီးဆုံးကနေပြီးတော့မှပဲအေးပြစ်ကွာနေတော့ရွာသားကနေပြီးတော့ဟိုလုပ်ပါဆိုအဲ့လိုမျိုးပြောတာများပါတယ်ဟိုထက်ကတော့ချင်းတွိုင်းတော့ဘယ်ကိုပြစ်ဘယ်ကိုပြစ်တယ်တော့သူကအလိုပြောတာတော့မရှိဘူးဒါပေမဲ့အလိုရှိတဲ့နေရာဆိုပြစ်ပေါ့အဲ့လိုမျိုးတော့ရှိတာပေါ့ဟုတ်
KNL ပြောရေးဆိုခွင့်ရှိသူတူကတော့ဒီဆွဆွဲချက်ပေါ်ညှင်းဆိုထားပြီးသူတို့အဖွဲ့အစည်းဟာစီရေးဆိုင်ရာစီမင်းစည်းကမ်းတွေကိုလိုက်နာတယ်လို့လူသားတိုင်းအသုံးပြုတာမလုပ်ဘူးလို့ပြောပါတယ်။ဒါအပြင်သူတို့ရဲ့တပ်ဖွဲ့တွေဟာလည်းရွာပြင်မှာပဲထားရှိတယ်လို့ထက်လောင်းပြောဆိုထားပါတယ်။ကရင်နဲ့မြန်မာအစိုးရတပ်ဖွဲ့တွေဟာမြန်မာနိုင်ငံလွတ်လပ်ရေးရပြီး1940ပြည့်နှစ်လွန်ကာလတွေကပဋိပက္ခတွေဖြစ်ပွားခဲ့တာဆယ်စုနှစ်များစွာရှိခဲ့လာပါပြီ။ဒါပေမဲ့လည်း2012ခုနှစ်မှာ KNU ကအစိုးရနဲ့အပြစ်ခက်ရစ်ဆဲရေးလက်မှတ်ထိုးထားခဲ့ပါတယ်။2015ခုနှစ်မှာတော့အစိုးရရဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစ်ဆဲရေးသဘောတူညီချက်စာချုပ် NCA ကိုလက်မှတ်ထိုးထားပြီးလွှမ်းမိုးမှုအရှိဆုံးနဲ့အကြီးမားဆုံးတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတစ်ခုဖြစ်လာပါတယ်။ပြန်လည်ထူထောင်ရေးကာလဖြစ်တဲ့2010ခုနှစ်ကနေ2020အထိကရင်ပြည်နယ်မှာထိတွေ့တိုက်ခိုက်တာတွေရှိခဲ့ပေမဲ့လည်းပြည်ခဲ့တဲ့နှစ်နိုင်ငံအာဏာသိမ်းခံလိုက်ရတဲ့နောက်မှာတော့ပုံပြီးပြင်းထန်တဲ့တိုက်ပွဲတွေဖြစ်ပေါ်ခဲ့ပါတယ်။ဒေသခံပြည်သူတွေရဲ့အသက်အိုးအိမ်စီးစင်တွေမထိခိုက်အောင်လက်နက်ကင်တပ်ဖွဲ့ဝင်တွေအနေနဲ့ကြေးရွာတွင်ပြစ်ခတ်မှုတွေကိုရှောင်ကြည့်ဖို့အထူးလိုအပ်တယ်လို့နော်ကညော့ဖော့ကပြောပါတယ်
ကျန်တဲ့တရားကိုဘုလတ်ကလာတော့ယင်းကိကကိကပါလာနေတော့လည်းဆာဟာရှယ်
တိုက်ပွဲဖြစ်တော့မယ်ဆိုရင်နှစ်ဖက်အဖွဲ့တွေကကျင်းရွာတွေကိုရှောင်ကြဉ်ရမယ်ဒီလက်နက်ကင်တပ်ဖွဲ့တချို့တော့တိုက်ပွဲဖြစ်တော့မယ်ဆိုရင်ဒေသခံရွာသားတွေကိုကြိုတိပေးရှာခိုင်းတာမျိုးလှုပ်ဆောင်မှုတွေကိုတွေးရတယ်စစ်ကောင်စီဘက်ကတော့ဒါတွေလှုပ်ဆောင်တာမတွေးရဘူးနောက်သူတို့တင်လာတဲ့ရစ်ခံကားတွေလမ်းမှာဖျက်တိုက်ခင်ရရင်ဒေါ်သားထွက်ပြီးကျင်းရွာတဲ့ကိုပဲလက်နက်ကြီးပြစ်ခတ်မှုတွေလုပ်တယ်စစ်ကောင်စီကလက်နက်ကင်အဖွဲ့တွေနဲ့ပြည်သူတွေကိုအတူတူပဲသဘောထားယူစားပြီးပြစ်မှတ်ထားတိုက်ခိုက်နေတယ်။ဒါတွေကတိုက်ပွဲစီမင်းစည်းကမ်းတွေကိုချိုးဖောက်နေတာဖြစ်တယ
်။စစ်တပ်အနေနဲ့ပြည်သူလူထုကိုတတ်တာတွေဟာပြစ်မှုဥပဒေကိုချိုးဖောက်တာဖြစ်ပြီးချိုးဖောက်သမျှတွေကို IKO နိုင်ငံတကာရောက်ကရင်အဖွဲ့အစည်းတွေလူ့အခွင့်အရေးအဖွဲ့တွေကိုပေးပို့ပြီးအဲ့ဒီကမှတ်တဆင့်နိုင်ငံတကာအဖွဲ့အစည်းတွေရောက်အောင်လှုပ်ဆောင်နေတယ်လို့ KBLO ကဆိုပါတယ်။စစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းပြည်သူလူထုတွေကိုပြစ်မှတ်ထားတိုက်ခိုက်ဖမ်းဆီးတာတွေကြောင့်လက်ရှိအချိန်ထိတိုက်ဆုံသူဟာမြန်မာတိုင်းနိုင်ငံလုံးမှာ1995ဦးအထိရှိနေပြီလို့ နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AFP ကဧပြီလ25ရက်နေ့ကထုတ်ပြန်ထားပါတယ်။2021ခုနှစ်ဖေဖော်ဝါရီလကစလို့ဖန်စီအကျဉ်းချခံရသူဦးရေ13,354ဦးနဲ့ဝရမ်းထုတ်ခံရတဲ့ဦးရေကတော့1,989ဦးရှိတယ်လို့လည်း AFP ရဲ့အချက်လက်တွေကသိရပါတယ်။ညီမတယောက်ဆုံးရှုံးလိုက်ရတဲ့ non episode 4ကတော့
ဘာလို့ဘယ်လိုမလို့ကျင်ကြတော့ဝင်တိုင်းမဲ့သူတို့တိုက်ပွဲကဘလို့လဲသူတို့ရက်လက်မရက်ဘလို့ကိုရွာတော့မရွာလဲမှသူတို့ပိတ်ထားမလားအဲ့ဖြစ်တာသူတို့ပိတ်တာငါတို့ရွာလည်းပဲတိုက်ပွဲတစ်ခဏဖြစ်တယ်နော်ဘလို့ခုအပြေးကြတော့မဲ့အတက်ပွဲလည်းမလို့ကြည့်တော့ဘူးနော်ခိခိုင်းလူလည်းရှိတယ်တချို့ကလေးရောလူကြီးရောပေါ့သူပြေးလူပြေးပြီးတော့မနေလူကကျန်တယ်လူကလည်းကျန်ကျော်အမိသားစုနဲ့စုပ်ဝင်မရှိဘလို့မိုးရထက်ကိုဟိုလည်းပြောလို့မတက်တော့
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအံအဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီဆောင်မှာလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုထည့်သွင်းအသုံးပြုမထားပါဘူး။ဒိုးအံတန်လွင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအံရဲ့ Facebook စာမျက်နှာ SoundCloud YouTube အချို့တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00အထိနဲ့တနင်္ဂနွေနေ့နဲ့6:00ကနေ8:00အတွင်းမှလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုအလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒုအတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
။ Frontier မြန်မာဝိုင်းတော်သားတွေစူးစီးတင်ဆက်ပေးထားတဲ့ဒုအတန်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ကလုတ်တချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ကလုတ်တချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဒါချင်းတယ်နီယာကပဲဖြစ်ဖြစ် VUE Plus application ကိုဒေါင်းလုဒ်ရယူပါ။
ဒီအမေရိကန်အသံကနေ2022ခုနှစ်မေလ9ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည10:00နာရီအထိလိုင်းဒိုမီတာ3251နဲ့လိုင်းလမ်းမီတာ190တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတစ်ခါတော့ဥတမောင်သံစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာ Republican Party အများစုရရှိခဲ့တဲ့ပြီးနေ10ခုကျော်ကလွှတ်တော်တွေမှာလိန်အသွင်ပြောင်းရေးကိုခက်ခဲအောင်ဥရီတွေပြတ်ထန်းလာကြပါတယ်။အချို့ပြည်နယ်တွေကတော့အဲ့လိုလိန်အသွင်ပြောင်းတာကိုပဲရာဇဝတ်မှုတစ်ခုလို့သဘောထားဆောင်ရွက်လာကြပါတယ်။ကယ်လီဖိုးနီးယားကလုတ်ခဲ့တဲ့အတိုင်းဒီမိုကရက်ပါတီအမတ်အများစုရှိခဲ့တဲ့ပြည်နယ်18ပြည်နယ်ကတော့အဲ့လိုလိန်အသွင်ပြောင်းလူငယ်တွေနဲ့မိသားစုတွေကိုကူညီမဲ့ဥရီတွေကိုပြတ်ထန်းဖို့ကြိုးစားနေပါတယ်။လိန်အသွင်ပြောင်းသူများရဲ့လူခွင့်ရေးနဲ့ပတ်သက်ပြီးတော့မြန်မာအမေရိကန်ရုပ်ရှင်တရုတ်ဆောင်ခရစ်စီအောင်နဲ့ဥတမောင်သံကတွေ့ဆုံဆွေးနွေးထားပါတယ်ခင်ဗျာ။
ဒီမိုကရေစီနဲ့လူခွင့်ရေးလို့ပြောလို့ရှိရင်နှံ့ကြည့်ကြရတဲ့နိုင်ငံတွေထဲမှာအမေရိကန်ပြည်ထောင်စုကထိတ်ဆုံးကပါဝင်တဲ့နိုင်ငံတစ်နိုင်ငံဖြစ်ပါတယ်။ဒါပေမဲ့အခုထက်ထိတော့ဂျုံကန်ရဲ့ဆဲဖြစ်တာကိုဒီပတ်ထိတ်တန်းကိုတက်လာတဲ့သတင်းတွေကကြားသာပြီးပါတယ်။အမျိုးသမီးခွင့်ရေးတွေထဲမှာတားဖြတ်ချခွင့်ဟာ liberal wara ရဲ့အရေးကြီးတဲ့အမျိုးသမီးအခွင့်အရေးတစ်ရပ်ဖြစ်ပါတယ်။အဲဒီလိုပဲအင်္ဂလိပ်လို transgender rights လို့ပြောကြတဲ့လိင်အသွင်ပြောင်းသူများရဲ့အခွင့်အရေးဟာလည်း liberal wara ရဲ့အရေးကြီးတဲ့လူခွင့်ရေးတစ်ရပ်ဖြစ်ပါတယ်။အမေရိကန်ပြည်အောင်စုမှာပြည်အောင်စုတွတ်တော်ညက်ကဥပဒေပြဋ္ဌာန်းနိုင်တယ်လို့ပြည်내တွတ်တော်တွေကလည်းဥပဒေပြဋ္ဌာန်းနိုင်ပါတယ်။သူတို့ရဲ့လုပ်ပိုင်ခွင့်အာဏာနယ်ပယ်ကိုပစိပုံအခြေခံဥပဒေအရခွဲခြားသတ်မှတ်ထားပါတယ်။လက်တွေ့ဆောင်ရွက်ကြရမှာအာဏာသိမ်းမှုနဲ့ပတ်သက်ပြီးအငင်းပွားလာကြတဲ့အခါမှာအမှုပေါ်မှာလိုက်ပြီးတော့ဆိုင်ရာအဆင့်တရားရုံးတွေကအဆုံးချပေးရပါတယ်။အဓိကနေမကျေနပ်ကြလို့အဆင့်ဆင့်တက်လာကြတဲ့အခါဘိုတရားထုတ်တော်ချုပ်ကနောက်ဆုံးအဆုံးဖြတ်ပေးရပါတယ်။အမေရိကန်နိုင်ငံမှာလူခွင့်ရေးအတွက်လှုပ်ရှားကြတဲ့အခါမှာဒီဖွဲ့စည်းတည်ဆောက်ထားဖို့မေကနေလှုပ်ရှားကြရတာပါ။အမေရိကန်နိုင်ငံရေးကိုရပူကအားဖြင့်ပြောမယ်ဆိုရင်ဒီမိုကရက်ပါတီက liberal wara ကိုဆွဲခိုင်းပြီး republican ပါတီကတမျိုးကျစင်နာယူဆတွေကိုဆွဲခိုင်းတတ်ပါတယ်။ Republican Party ကအားကောင်းတဲ့ပြည်နယ်တွေမှာ liberal အယူဆကိုပိတ်ပင်ဟန်တားတဲ့ဥပဒေတွေပြဋ္ဌာန်းကြတယ်လို့ပဲ Democrat တွေအားကောင်းတဲ့ပြည်နယ်တွေမှာ liberal အယူဆခြေခံတဲ့ဥပဒေတွေကိုပြဋ္ဌာန်းတတ်ကြပါတယ်ဒီပတ် Democracy လူ့ခွင့်ရင်းနဲ့ခေတ္တကမ္ဘာအစည်းအဝေးမှာလိင်စင်ပြောင်းသူများရဲ့ခွင့်ရေးဆိုင်ရာနိုင်ငံရေးအတက်ကိုအကြောင်းကိုပြပြချင်ပါတယ်ကိုယ်တိုင်လိင်စင်ပြောင်းသူတယောက်ရဲ့အတွေ့အကြုံနဲ့ပြင်းပြချက်ကိုဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူကတော့ကယ်လီဖိုးနီးယားပြည်နယ်မှာခြေချနေထိုင်တဲ့မြန်မာအမေရိကန်ရုပ်ရှင်သရုပ်ဆောင်ခရစ်စတီအောင်ပဲဖြစ်ပါတယ်။ Republican ကြီးစိုးနေတဲ့ပြည်နယ်တွေမှာလိင်သွင်းပြောင်းလိုကြတဲ့ကလေးလူငယ်တွေလိင်သွင်းပြောင်းကြတဲ့သူတွေကိုဟန်တားတဲ့ဥပဒေတွေကိုပြည်နယ်ဥပဒေတွေဖြစ်နေပြဋ္ဌာန်းလာကြပါတယ်။ဒါကြောင့်ပြည်နယ်တရားဆွဲဆိုတာတွေတရားထုတ်တော်ချုပ်ကိုရောက်ရှိနေတဲ့အမှုတွေအတော်လေးများတော့ပါတယ်။အဲ့ဒီလိုလေရင်သွင်းပြောင်းလိုကြတဲ့ကလေးငယ်လူငယ်တွေကိုဟန်တားတဲ့ဥပဒေတွေကိုပြဋ္ဌာန်းကြတဲ့အခါမှာအဲပမာအားဖြင့်လေရင်သွင်းပြောင်းကိစ္စကိုအတန်းထဲမှာမဆွေးနွေးရဆိုတာမျိုးပြီးတော့လေရင်သွင်းပြောင်းလိုတဲ့အတွက်ကြောင့်မို့လို့စိတ်ကူးသားမှုခံယူခွင့်မရရှိအောင်အပြဋ္ဌာန်းတာမျိုးလေရင်သွင်းပြောင်းကြတဲ့ကလေးတွေရဲ့မိဘတွေဟာကလေးတွေရဲ့ဆန္ဒအတိုင်းလုပ်ပေးတာကိုကကလေးခွင့်ရေးကိုချိုးဖောက်တာဖြစ်တယ်ဆိုပြီးတော့မိဘတွေပေါ်မှာစုံစမ်းစစ်ဆေးအရေးယူနိုင်အောင်ဥပဒေတွေပြဋ္ဌာန်းထားတာပြုပေါ့နော်အဲတချို့ပြည်နယ်တွေမှာတော့နေအိမ်တွေပြောင်းကြတဲ့ကလေးတွေကိုမိဘတွေနဲ့အတူမထားဘဲနဲ့တခြားစောင့်ရှောက်နိုင်တဲ့အိမ်တွေကိုပို့ထားတာမျိုးဒါမှမဟုတ်ကလေးကလူငယ်တွေရဲ့ခေဟာတွေကိုပို့တာမျိုးဒါပြည်နယ်တွေမှာဥပဒေတွေပြဋ္ဌာန်းကြပါတယ်နောက်တချို့ပြည်နယ်တွေမှာတော့နေအိမ်တွေပြောင်းကြတဲ့ကလေးတွေအနေနဲ့အောက်စားတဲ့နေမှာပအဝင်ကစားခွင့်မရအောင်ပိတ်ပင်တာမျိုးတွေပါတွေ့ရပါတယ်ဆိုတော့
ဟုတ်ကဲ့မင်္ဂလာပါခင
်ဗျာဒီကပြဋ္ဌာန်းထားတာ ਨੇ ပတ်သက်ပြီးမတ်ခရစ်စီအနေနဲ့လွန်မြင်ပါမယ
် Republican တွေ Conservative တွေကဒီတင်းကျပ်တဲ့ဟိုလိင်ပြောင်းထားတဲ့အသူတွေအပေါ်မှာ LGBTQ အပေါ်တွေမှာတွေအောင်တင်းကျပ်တဲ့ဥပဒေတွေတခိုးလုံးကတည်ဆဲဥပဒေတွေကသူတို့ကပြန်လည်ပြီးပြောင်းပြင်နေတာတွေ့ရပါတယ်အဲ့တော့ခရစ်စီအမြင်ကတော့ဟိုခရစ်စီတို့ LGBT community အကုန်လုံးကစီစဉ်လုံးလို့ရှိရမယ်ရတဲ့အခွင့်အရေးကိုရနိုင်တဲ့နေရာနေပြီးတော့တောင်းဆိုဖို့ကတော့ Crisilo LGBT community အကုန်လုံးရဲ့တာဝန်ဖြစ်တယ်လို့ Crisi ထင်တယ်။ဒါပေမဲ့အဲ့ဒီနေရာမှာလိုအပ်ချက်လေးတွေကတော့ရှိတာပေါ့လေ။တချို့နေရာမှာ transgender ရဲ့စိတ်ခံစားမှုတွေ LGBTQ ရဲ့စိတ်ခံစားမှုတွေကိုလစ်လို့ရှိထားတဲ့နေရာတွေကိုလူတော်တော်များများသတိမထားမိပါဘူး။အဲ့ဒါလေးကတော့ Crisi point out လုပ်ချင်ပါတယ
်။ Okay. Oh.ကစီအနေနဲ့မြန်မာနိုင်ငံမှာတုံးမှာပေါ့ခက်ခဲတွေဘာတွေကြုံရ
မြန်မာနိုင်ငံမှာတော့ခရစ်စီယာဟိုတိတ်မတိသေးဘူးလို့ပြောရမှာပေါ့လေခရစ်စီယာမြန်မာဒီမှာတော့ဟိုရိုးရိုးပဲတိတ်ပြီးတော့ LGBT မဖြစ်သေးဘူးပေါ့
ဒါဆိုလို့ရှိရင်ဒီအမေရိကရောက်သွားတဲ့အခါမှာလဲ
ဟုတ်ကဲ့
ဒီလိုစိတ်တွေဖြစ်ပေါ်လာတဲ့အတွက်ကြောင့်မို့လူဖွဲ့စည်းတဲ့မှာကြုံတွေ့ရတဲ့အခက်အခဲတွေပေါ်ရှိတာ
။အော်ဟုတ်ကဲ့။အဲ့ဒါတွေကတော့ရှိပါတယ်။ပထမတော့ကိုယ်တငယ်ချင်းတွေကိုကိုယ်ဘယ်လိုပြောရမလဲ။ကိုယ်မိဘဆွေမျိုးတွေကိုဘယ်လိုပြောရမလဲ။အဲ့ဒါကြီးကတော့ခရစ်စီရဲ့အဓိကဟို challenge လို့ပထမအဦးဆုံး challenge လို့ပြောရမှာပဲပေါ့။ဒီလိုအခြေအနေတစ်ခုကိုရောက်ပြီးတော့စိတ်ပိုင်းဆိုင်ရာတွေပြောင်းလဲသွားတယ်။အဲရုပ်ပိုင်းဆိုင်ရာတွေပြောင်းလဲသွားတယ်။အဲ့တော့သူတို့ဘယ်လိုပြောမလဲသူတို့ကငါ့ကိုဘယ်လိုလက်ခံမလဲအဲ့ဒါလေးတွေကတော့ခရစ်စီအတွက်ဟိုအခက်အခဲတွေလို့ပြောရမှာပဲခရစ်စီက privacy ကိုတန်ဖိုးထားပါတယ် transgender လို့ပြောလို့ရှင်ခရစ်စီအနေနဲ့လုံလောက်တယ်လို့ဟိုခရစ်စီယူဆပါတယ်နောက်ပိုင်းဆိုလို့ရှင်ဒီ government နဲ့ဆိုင်တဲ့ဟိုဖွဲ့စည်းတွေနောက်ရုံးနေပါတွေမှာ question တွေဖြစ်လို့ရှင် male female other လို့ထားထားတယ် other ဆိုတဲ့နေရာလေးကိုထည့်လာအဲ့တော့ခရစ်စီယာကိုကိုကိုအားသားနေရာမှာပဲထားထားလိုက်တယ်ပေါ့
မြန်မာပြည်ကနေမိတ်ဆွေတွေရောတာတော်ဖြစ်တာမျိုးတွေနော်တုတ်ပြန်တာမျိုးတွေဘလို့များကြုံရလဲပေါ့
ဟိုတော့ကရုပ်ကတယုတ်အခုကရုပ်တယုတ်ဆိုတော့ပြောင်းလဲပြောင်းလဲမှုတွေပေါ့လေပြောင်းလဲမှုတွေဆိုတော့တကယ်ချင်းချင်းချင်းနောက်ကျပြောင်းကြရည်လည်းရှိတယ်တချို့ကလည်း comfortable ဖြစ်တယ်တချို့ကလည်းကိုယ်နဲ့ပေါင်းရမှာ comfortable မဖြစ်ဘူးတတ်တတ်တာမဖြစ်ဘူးသူတို့ကိုယ်နဲ့ပေါင်းရလို့သူတို့ရဲ့ဘယ်လိုပြောရမလဲသူတို့ရဲ့အတိုင်းအဝိုင်းမှာသူတို့သူများတွေကဘယ်လိုပြောကြရမလဲအဲ့လိုမျိုးလေးပေါ့လေဒီ transgender တယောက်ကို transgender တယောက်တမို့ LGBT တယောက်နဲ့ ဒီလို pawning ဆက်ဆံမှာ အခု အထိ America မှာတော့ ဒီမှာ အထွန်းအမြတ်ရေး တောက်ပဲ တိတ်ပြီးတော့ အဲ့လောက်ကြီးမဟုတ်ဘူး ဒါပေမဲ့ တချို့ နိုင်ငံတွေမှာ ဆိုရင် ဒါလေးတွေက အခက်အခဲလေးလို့ပဲ ခက်ခဲလေးတွေ ဖြစ်နေတယ်လို့ပဲ မြင်ပါတယ် America မှာလည်း ကို့ မြန်မာ တငယ်ချင်းတွေ အချင်းချင်းမှာလည်း အဲ့အမျိုးတွေ ရှိနေတော့မှာပဲ
ဟုတ်ကဲ့ အချာသိက္ခာ လူမှု စာမျက်နှာ ပေါ်မှာ ဆိုလို့ရှိရင် ဘုဒ္ဓဘာသာ ဆရာတော်ကြီး တပါးပေါ့နော်
ဟုတ်ကဲ့
ဒီလို
เนาะเล่นตับมัดฉะปกกูก็เปล่าเนี่ยกฤษดาที่ฮะชุบฉะเสียอะเทนเท้เสียกฤษดาตะคูโลไม่เปล่าสู่ตัวดอกนี่เลยจ้าอ่ะเลยป่ะเนาะโซดาเนี่ยพัดแล้วพี่တော့ก็คือสิบลูญาตกเนี่ยเนี่ยบาตาเอ้ยก็โหตึกพี่แล้วไม่เสร็จขึ้นมาอังเกบาตาเอ้ยอ่ะไม่ตําสันสิทธิ์ผิดไปเลยไอ้นี่อ่ะแต่เป็นแม้พุทธบยาพุทธบาตาเนี่ยอติกมันไหนอ่ะบาแล้วสุคริสต์นาแล้วตัวเปล่าๆเนาะ นิสิมาบรีบราเว่ปอลิอกုံลงโหไล่ย้อนญีฉุยซะเนี่ยโหณีไทปองตินเสร็จสรรค์ได้รู้ชินเนาะอะกางซงเลยปอดาคริสต์รัวก็เลยลูกตาเนี่ยลูกเดียวဖြစ်တယ်အတွက်ကိုယ်ကိုယ်ကိုယ်လည်း transgender ကိုယ်က LGBTQ community ဆိုပြီးအခွင့်အရေးအထူးအခွင့်အရေးတွေလည်းတောင်းနေရမှာမဟုတ်ဘူးတာမန်လူအခွင့်အရေးတွေပဲခရစ်စီရောကမရတဲ့အတွက်ရအောင်တောင်းနေကြတာဒီလောက်ပါပဲတာမန်လူအခွင့်အရေးလို့ပြောတာကဘလို့အခွင့်အရေးမျိုးမခရစ်စီဆိုလို့ခြင်းတာလဲ ตามันลูกเดียวยาชิขันธ์นี้แหละฮิวแมนไรท์ที่อกลงว่าทรานส์เจนเดอร์ไรท์เนี่ยตุตุบาเป็นเอลจีบีทีไรท์เนี่ยแหละตุตุบาเป็นเอ้อพอร์เอ็กซามเปิลอังเกยะนี่แหละอขวัญเยเนี่ยคริสเตียนนี่แหละอขวัญเยอ่ะดันดูนี่ไม่ผิดอ่ะไอ้หลุตัวนี้เว้ยป่ะญาติมาก็ไอ้หลุอขวัญเยอ่ะดันตุเลยโหลอยู่ซะนะญาติมาก็ดีโหเกย์แมริจอ่ะมาลุลุไม่อยากได้อยู่เลยไอ้ลอว่าเลยโทรบริติช
လက်ထက်ထဲကလောကဒရီပဲမပြင်သေးဘူးဆိုတော့ဒါကတော့ဗမာပြရတော့အဝေးစ်ဒီအယ်လ်ဂျီဘီတီအခွင့်အရေးတွေအကုန်ရဖို့အတွက်ကအဝေးရှောက်နှန်းအောင်မှာပါအခုလို့ကိုယ့်အတွေ့အကြုံရပါတော့ဖြတ်တန်းရတဲ့အတွေ့အကြုံရပြောလို့ရှိရင်
ครีสตินาเลยตะหลอกเปล่ามั้ยสินเนาะโกมีบะมีบะไดอ่ะบ่เลยบดุไม่สู้บ่โกตาตะมิอ่ะไอ้มาตะคุกๆตรุ้ยเนี่ย behavior ริบายตะคุกๆเปล่าแน่นี่มั้ยโกตาอ่ะยาเมฆะลีนี่เนี่ยไปป้องนี่มั้ยหยอกจ้าลีตังเงินจีนเนี่ยไม่ป้องหูโกตะมิอ่ะเมฆะลีตังเงินจีนเนี่ยไม่ป้องมั้ยหยอกจ้าลีตังเงินจีนเนี่ยไม่ป้องอะမျိုးนี่บ่โกตาตะมิเนี่ยโลแอ่ฉะติอูหิ่นได้ตินเลยบ่ลิเออตาตะมิเนี่ยเฟิกชั้นน่ะมั้ย
มีบาเลยเสร็จชั้นตามเมวินวินซิชูเรชั่นตัวนี้กว่าเคแต่ว่าเมตะเพ็ดซาวน์นี่อย่างแม้กูต้าตะมี้ก็คอนโทรลลงมั้ยส่วนเนาะไอ้อะไรนี่ก็โหไม่ต้องสาโกไม่เหมี่ยวลิ้นเนี่ยฉีนี่อยู่ย้อมใหม่เลยโหครีสอ่าต้องตัดต้องตัดไปโอเคโหနိုင်ရှင်မှုရသဘောရပြောရလို့ရှင်เนาะကျွန်တော်တို့ညီမနိုင်ငံမှာရှိတဲ့ညီမနိုင်ငံရဲ့လူဖွဲ့စည်းရလဲအမေရိကန်နဲ့ရှင်လိုက်လို့ရှင်နိုင်ရှင်မှုရပို့ပြီးရှေးရိုးဆ အခြေအနေမှာမြန်မာနိုင်ငံကနိုင်ငံရေးသမားတွေကိုဘယ်လိုများပြောချင်လဲ
။ဟုတ်ကဲ့ခရစ်စီအနေနဲ့ပြောချင်တာမြန်မာပြည်ကနိုင်ငံရေးသမားတွေရောနိုင်ငံရေးပါတီတွေရောအခုစစ်တပ်ကလူတွေရောတခြားနိုင်ငံရေးအဖွဲ့အစည်းရောအကုန်လုံးပေါ့အားလုံး LGBTQ ဆိုတဲ့စကားကိုသူတို့ဘက်က officially ထုတ်ပြောတာကိုကြားချင်ပါလေ။နောက်ပြီးတော့သူတို့ဒီ LGBTQ တွေအတွက်သူတို့ရဲ့ policy တွေသူတို့ရဲ့သူတို့ရဲ့အားပေးစကားတွေအဲ့ဒါတွေကိုလည်းခရစ်စီကြားချင်ပါလေ။နောက်ပြီးတော့ဒီ LGBTQ တွေအတွက်အားထားရမယ်ဒီassociation တွေ support group တွေဒီ scholarship group တွေအဲ့ဒါတွေအကုန်လုံးလည်းခရစ်စီကအဲ့ဒီအဖွဲ့အစည်းတွေကဘလို့ထူထောင်ပေးမလဲဘလို့ပံ့ပိုးပေးပေးမလဲဒီ LGBTQ community တစ်ခုလုံးကို next level ပေါ့ပုံမတိုးတက်ကောင်းမနဲ့ဒီ trans LGBTQ community ဖြစ်အောင်သူတို့အနေနဲ့ဘယ်လိုလုပ်ပေးမယ်ဆိုတဲ့စကားတွေကိုခရစ်စီကြားချင်ပါတယ်။ဘာလို့လဲဆိုတော့ခရစ်စီတခါမှမကြားခဲ့ရလို့ပဲ
။ဟုတ်ကဲ့ဟိုအများကြီးကျေးဇူးတင်ပါတယ်မာကက်စီ။ဟုတ
်နော်။ဟုတ်ကဲ့တွေ့ရမှာတပါတယ်။နောက်လည်းတွေ့ပါဦး။ဟုတ
်ကဲ့ဟုတ်ကဲ့ခင်ဗျာ။ဟုတ်ကဲ့ဟုတ်ကဲ့။အခု transgender rights ကိုပြောတဲ့လင်းသွင်းပြောင်းပုဂ္ဂိုလ်များရဲ့လူခွင့်ရင်းနဲ့ပတ်သက်ပြီးရှင်ရခဲ့သူကတော့ဟောလိဝုဒ်မှာအခြေချနေထိုင်နေတဲ့မြန်မာအမေရိကန်ရုပ်ရှင်ကျောင်း မော်ကရေစီအောင်ဖြစ်ပါတယ်ကျွန်တော်တို့မှာပါမှာ
ဥဒမောင်သားဆွေးနွေးတင်ဆက်တဲ့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကွာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတစ်ခါတော့တပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဆရာနာသိမ့်ပြီးနောက်ဖိနှိပ်မှုတွေကြားကသတင်းတွေတင်ဆက်နေတဲ့မြန်မာသတင်းသမားတွေကိုအမေရိကန်နိုင်ငံဈာရေးဝန်ကြီးကချီးကျူးဂုဏ်ပြုစကားပြောကြားလိုက်ပါတယ်။မြန်မာလူသားချင်းစာနာမှုအကူအညီပေးရေးအာဆီယံညီနိုင်ဆွေးနွေးပွဲကုလအထူးကိုယ်စားလှယ်ကကြိုဆိုလိုက်ပါတယ်။မနက်ငယ်တွင်မြေမြုပ်မိုင်းတွေကြောင့်ထိခိုက်ဒဏ်ရာရတဲ့ပြည်သူတွေတိုးလာနေပါတယ်ဒီလိုထိတ်တန့်ရောက်တပတ်အတွင်းမြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခမ်းမောင်တို့ပြောပြပေးမှာဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်သတင်းမီဒီယာတွေအပေါ်ဖိနှိပ်မှုတွေရှိနေတဲ့အကြောင်းပါပဲဆက်ပြီးတော့သတင်းတင်ဆက်နေကြတဲ့သတင်းသမားတွေကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးကအတိအမှတ်ပြုပြောဆိုခဲ့ပါတယ်အမေရိကန်ပြည်ထောင်စုဝါရှင်တန်က Foreign Press Center မှာမေလ၂ရက်နေ့ကကျင်းပတဲ့ကမ္ဘာသတင်းလှူလခွင့်နဲ့အခမ်းအနားမှာနိုင်ငံခြားရေးဝန်ကြီး Anthony Blinken ကမြန်မာနောင်ရဲ့ Editor ချုပ်ကိုဆွေဝင်းကိုနမူနာပေးပြောဆိုခဲ့တာပါ
Disinformation including cyber attack
မြန်မာလူမှုပေါ်စစ်တပ်ရဲ့အကြီးအကျယ်ရက်စက်ကြမ်းကြုတ်မှုတွေကိုဆက်လက်ဖော်ပြနေတဲ့မြန်မာနိုင်ငံတွင်းကနောက်ဆုံးလက်ကျန်သတင်းမီဒီယာတစ်ခုဖြစ်တဲ့မြန်မာနောင်ကိုဦးဆောင်နေတဲ့ကိုဆွေဝင်းဟာဆိုရင်စစ်အုပ်ချုပ်မှုကိုဆန့်ကျင်မှုနဲ့1900နှစ်ကြာခံခဲ့ရသူဖြစ်ပြီးတော့အဲ့ဒီထဲက3နှစ်တိုက်ပိတ်ခံခဲ့ရသူဖြစ်ပေမဲ့လည်းဆက်လက်အလုပ်လုပ်နေဆဲဖြစ်ပါတယ်လို့ဝန်ကြီးပလင်ကင်ကမိန့်ခွန်းမှာထည့်သွင်းပြောဆိုသွားတာပါမြန်မာနိုင်ငံရဲ့မီဒီယာလွတ်လပ်ခွင့်ဟာကမ္ဘာမှာအဆိုးအဝါဆုံး၅နိုင်ငံထဲကိုထိုးချသွားတယ်လို့နယ်စည်းမခြားသတင်းသမားများအဖွဲ့ RSF ရဲ့နှစ်စဉ်ထုတ်ပြန်တဲ့ကြားသတင်းလွတ်လပ်ခွင့်2022ခုနှစ်အစည်းအဝေးမှာပြောထားပါတယ်2022ခုနှစ်အတွင်းမြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုကြောင့်မီဒီယာအခွင့်အရေးဟာဆယ်နှစ်စာနှောက်ဆုတ်သွားပြီးတော့သတင်းထောက်တွေဖန်စီခံရသတင်းမီဒီယာထုတ်ဝေခွင့်တွေပိတ်သိမ်းခံရတယ်လို့ပဲသတင်းမီဒီယာအများပြားဟာလည်းပြပကိုပြန်ပြီးတော့ထွက်ခွာနေကြတာပါအဆင့်140မှာရှိနေခဲ့တဲ့မြန်မာသတင်းလွှတ်လပ်ခွင့်ဟာစစ်ကောင်စီလက်အောက်မှာတော့အဆင့်186ကိုကျဆင်းသွားပြီးကမ္ဘာမှာသတင်းသမားအကျဉ်းသားအများဆုံးနိုင်ငံတစ်ခုဖြစ်လာပါတယ်RSF ရဲ့အစီအခံစာအရမြန်မာနိုင်ငံရဲ့အောက်မှာကတော့မြောက်ကိုရီးယား၊ Eritrea ၊ Iran နဲ့ Turkmenistan နိုင်ငံ၄နိုင်ငံပဲကျန်ရှိပါတော့တယ
်။မြန်မာနိုင်ငံတွင်းကြမ်းဖက်မှုနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်အတိဒုက္ခရောက်နေသူတွေတိမ့်ချီတိုးလာချိန်မှာပဲမြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီတွေတပြေးညီပေးရနိုင်ရေးအတွက်အာဆီယံလှည့်ကြောက်ဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံဖနွမ်ပင်မြို့မှာမေလ6ရက်နေ့ကဆွေးနွေးခဲ့ပါတယ်။အာဆီယံလှည့်ကြောက်ဥက္ကဋ္ဌရဲ့အထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးဘရက်ဆွန်ခွန်နဲ့အာဆီယံတွင်းရေးမှူးချုပ်ဒါတိုလင်းကျော့ဟွိုင်တို့ကစည်းဝေးကိုကမ္ဘာကထလုပ်ကျင်းပတာမှာအာဆီယံဖွဲ့ဝင်နိုင်ငံတွေကအရာရှိတွေနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကတာဝန်ရှိသူတွေအွန်လိုင်းကရောလူကိုယ်တိုင်မှတက်ရောက်ခဲ့ပါတယ်။ဒီအာဆီယံညှိနှိုင်းဆွေးနွေးပွဲကိုမြန်မာစစ်ကောင်စီရဲ့ပြည်ထောင်စုဝန်ကြီးဦးကိုကိုလှိုင်နဲ့အဖွဲ့လူကိုယ်တိုင်တက်ရောက်ခဲ့ပါတယ်။အာဆီယံလက်ကျဥက္ကဋ္ဌရဲ့အထူးကိုယ်စားလှယ်ဘရက်ဆွန်ခွန်ရဲ့ဖိတ်ကြားချက်အရတွားရောက်တာဖြစ်တယ်လို့မြန်မာအတန်ကကြေညာပါတယ်မြန်မာနိုင်ငံအတွက်အာဆီယံလူသားချင်းစာနာမှုဆိုင်ရာအကူအညီပေးလုပ်ငန်းအတွက်ဒုတိယအဆင့်ညှိနှိုင်းမှုဖြစ်တယ်လို့လည်းမြန်မာစစ်ကောင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်မြန်မာနိုင်ငံရဲ့အာဆီယံပုံသဘောတူညီချက်ကိုမြန်မာဘက်ကအကောင့်ထဲပေါ်လိုက်နာဖို့ပြက်ကွက်ခဲ့တာကြောင့်အာဆီယံစစ်မြေစည်းဝေးတွေမှာမြန်မာဘက်ကနိုင်ငံရေးအရတာဝန်မရှိသူကိုပဲဖိတ်ကြားဖို့အာဆီယံကအဆုံးဖြတ်ထားတာပါအာဆီယံရဲ့ပုံသဘောတူညီချက်ထက်ကတခုဖြစ်တဲ့လူသားချင်းစာနာထောက်ထားမှုအကူအညီပေးရေးကိစ္စတွေရှေ့တိုးလှုံ့ဆော်နိုင်အောင်အာဆီယံတာဝန်ရှိသူတွေညှိနှိုင်းဆွေးနွေးကြတာဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်နိုလင်းဟေဇာကလည်းအကူအညီလိုအပ်တဲ့အတိုင်းအဝန်ကိုထိထိရောက်ရောက်ပေးနိုင်ရေးဒေသဆိုင်ရာလူသားချင်းစာနာထောက်ထားရေးကွန်ရက်အမျိုးမျိုးနဲ့ဆက်သွယ်လုပ်ကိုင်ဖို့ဦးစားပေးကြဖို့လည်းအာဆီယံခေါင်းဆောင်တွေနဲ့အလှရှင်တွေကိုကြေညာချက်ထုတ်တိုက်တွန်းခဲ့ပါတယ်။မေလ2ရက်နေ့တုန်းကလည်းကမ္ဘောဒီးယားဝန်ကြီးဟွန်ဆန်နဲ့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့အွန်လိုင်းကနေတွေ့ဆုံဆွေးနွေးခဲ့တာမှာအာဆီယံထူးကိုယ်စားလှယ်ကိုအဖမ်းခံနေရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်သမ္မတဦးဝင်းမြင့်တို့နဲ့တွေ့ဆုံခွင့်ပေးဖို့မစ္စတာဟွန်ဆန်ကတိုက်တွန်းခဲ့ပါတယ်အထူးကိုယ်စားလှယ်ပရက်ဆွန်ခွန်မြန်မာနိုင်ငံကိုမေလကုန်ပိုင်းလောက်မှာဒုတိယကြိမ်လာဖို့လည်းစီစဉ်ထားတာပါဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဘက်ကတော့အထူးကိုယ်စားလှယ်ကိုပတ်သက်ဆက်နွယ်သူတွေနဲ့တွေ့ဆုံနိုင်ဖို့စီစဉ်ပေးမယ်လို့ပြောခဲ့ပေမဲ့လည်းဒေါ်အောင်ဆန်းစုကြည်ဦးဝင်းမြင့်တို့နဲ့တွဲခွင့်ပေးမပေးဆိုတာကိုတော့ကမ္ဘောဒီးယားဆိုရထုတ်ပြန်ချက်ထဲမှာဖော်ပြမထားပါဘူးစစ်ကောင်စီအနေနဲ့လူသားချင်းစာနာမှုအကူအညီပံ့ပိုးမှုတွေကိုအချိန်မနှောင်းစေပဲပို့ဆောင်နိုင်အောင်ဆောင်ရွက်ပေးတင်ကြအောင်ကြမ်းဖက်မှုတွေရှော့ချရေးနဲ့အလုံးစုံပါဝင်တဲ့ညီညာရေးဆွေးနွေးမှုပေါ်ပေါက်လာရေးတွေအတွက်ယုံကြည်မှုတည်ဆောက်ရေးတို့ကိုလည်းဆောင်ရွက်ဖို့ကမ္ဘောဒီးယားဝန်ကြီးချုပ်ကတိုက်တွန်းခဲ့ပါတယ်ဒါအပြင်ဩစတြေးလျနိုင်ငံသားပေါမောက်ခရှောင်းတန်နဲ့အပါအဝင်နိုင်ငံရေးအကျဉ်းသားအားလုံးကိုပြန်လှုပ်ပေးဖို့လဲဝန်ကြီးချုပ်ဟွန်ဆန်ကထပ်ပြီးပန်ကြားခဲ့ပါတယ်
မြန်မာနိုင်ငံတွင်စီးရီးပဋိပက္ခတွေရှိနေတဲ့ဒေသတွေမှာပိုးပြီးတော့အုံများလာတဲ့မြေမြုပ်မိုင်းတွေကြောင့်ထိခိုက်တိုက်ဆုံမှုတွေတိုးလာနေပါတယ်။2020ခုနှစ်နလတာကာလအတွင်းမြေမြုပ်မိုင်းကြောင့်ထိခိုက်ဒဏ်ရာရသူဟာ2018ခုနှစ်တနည်းလုံးရဲ့19ရာခိုင်နှုန်းအထိရှိတယ်လို့ UNICEF ကုလကလေးများရမုံငွေအဖွဲ့ကထုတ်ပြန်ပါတယ်။ဆစ်အာနာသိမ်းပြီးတဲ့နောက်ပိုင်းစစ်ကောင်စီတပ်တွေနဲ့ဒေသခံ ဒီမော့ဆိုပီဒီအက်ဖ်ကပူပေါင်းရှင်းလင်းနေရပါတယ်ဆက်ကရီယာအကူအညီမှာပါပဲလူအားနဲ့ရှင်းနေရပြီးတော့နေတိုင်းလိုလိုမိုင်းတွေတွင်နေရတယ်လို့ဒီမော့ဆိုပီဒီအက်ဖ်ကတာဝန်ခံကပြောအေးကိုပြောပါတယ်
ကျွန်တော်တို့ရဲ့ဟိုတန်လေပြီးတော့နေနေစုမှုရေးတဲ့ကျွန်တော်တို့ပြန်လုပ်ကြတာခါကျတော့တရက်တည်းကိုကျွန်တော်တို့ဆယ်လုံးဆယ်လုံးအမျိုးဆယ်လုံးကိုလုံးအမျိုးရက်တိုင်းရက်တိုင်းကျွန်တော်တို့သူ့ပေါ်ရအချိန်ပေါ့နော်ကျွန်တော်တို့လူတွေကလည်းဟိုမပြရင်ရဲတော့ဘူးလို့ပြတယ်မလုံးချုံတော့ခုကတို့စိုက်ထားတာအပြင်းနောက်နေပေါ့နော်ကျွန်တော်တို့ဟိုပြန်ကူပြီးတော့စားတော့မှုလို့မှကျွန်တော်ပြေတော့ရမြေမြ
င်ရင်သားလက်နက်ကိုင်တွေကလည်းတုံဆွဲခဲ့ကြတာပါမိုင်းထောင်ပြီးတော့တပတ်ရန်သူကိုရှည်ရွယ်တက်ခိုက်ကြပေမဲ့မိုင်းအကျွင်းအကြံတွေကတော့ဒေသခံတွေကိုဆက်ပြီးတော့ချင်းချောင်နေတယ်လို့ချင်းပြည်နယ်ရပ်ဖက်အဖွဲ့အစည်းတစ်ခုမှဦးဆောင်ပဝင်းသူဦးကပြောပါတယ်လက်နက်ကိုင်အဖွဲ့အစည်းတွေကတော့မြေမြုံမိုင်းကိုရှောင်ကွင်းသွားလာနိုင်ကြလို့ဒေသခံတွေကပဲအများဆုံးထိခိုက်နေနိုင်ရတယ်လို့လည်းသူကပြောပါတယ်UNICEF ရဲ့အချက်အလက်တွေအရရှမ်းပြည်နယ်က38ရာခိုင်နှုန်းနဲ့ထိခိုက်မှုအရေအတွက်အများဆုံးဖြစ်ပြီးကချင်း၊ရခိုင်၊ပဲခူး၊ချင်း၊ကယား၊ကရင်၊မွန်၊မကွေး၊စကိုင်းနဲ့တနင်္သာရီဒေသတွေကအဆင့်အတိုင်းအများဆုံးရှိနေပါတယ်။မြေမြုပ်မိုင်းတွေကြောင့်ထိခိုက်ခဲ့ရသူတွေထဲမှာကလေးတငယ်တွေက29ရာခိုင်နှုန်းရှိနေပြီးတော့ရခိုင်ပြည်နယ်ကကလေးတွေအများဆုံးထိခိုက်နေတာခဲ့ရတာပါ2022ခုနှစ်နိုဝင်ဘာလရက်မြေမြုပ်မိုင်းတားဆီးရေးစာချုပ်ကိုနိုင်ငံပေါင်း164နိုင်ငံကအတည်ပြုလက်မှတ်ရေးထိုးခဲ့ပေမဲ့မြန်မာနိုင်ငံကတော့ပူးပေါင်းပါဝင်တာမရှိသေးဘူးလို့မြေမြုပ်မိုင်းစောင့်ကြည့်လေ့လာရေးအဖွဲ့ Landmine and Cluster Munition Monitor ကပြည်ခဲ့တဲ့နိုဝင်ဘာလအစီရင်ခံစာမှာဖော်ပြထားပါတယ
်စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမေအောင်နိုင်ကငြိမ်းချမ်းရေးဆွေးနွေးဖို့ကမ်းလှမ်းထားတဲ့အပေါ်တိုင်းဒေသလက်နက်ကိုင်တပ်တချို့ကတဲအောင်မှမဟုတ်ကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်နိုင်ငံရေးပြဿနာတွေကိုဆွေးနွေးအဖြေရှာဖို့ဆိုတဲ့အချက်ရောပါဝင်တဲ့ပါဝင်ထိုက်သူတွေကိုထည့်သွင်းမထားတဲ့အချက်ကိုထောက်ပြကြပြီးကချင်လွတ်လပ်ရေးအဖွဲ့ KAI ကတက်မှာမဟုတ်ဘူးလို့မေလ9ရက်နေ့မှာသဘောထားထုတ်ပြန်ခဲ့ပါတယ်စစ်အာဏာသိမ်းပြီးနောက်ပိုင်းတိုင်းရင်းသားဒေသတွေမှာ NUG PDF အပြင်မြန်မာနိုင်ငံရေးကိုစိတ်ဝင်စားတဲ့လူပုဂ္ဂိုလ်အဖွဲ့အစည်းတွေလည်းဆွေးနွေးပွဲမှာပါဝင်ထိုက်သူတွေဖြစ်တယ်လို့ KAI ကထောက်ပြပါတယ်အပြည့်ရဲ့သဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့ကရင်မျိုးသားစည်းရုံး KNU ကလည်းစစ်တပ်ကနိုင်ငံရေးစွန့်ခွာမှဆွေးနွေးမယ်လို့ပြောဆိုထားပါတယ်တနိုင်ငံလုံးလက်နက်ကိုင်ပြည်ပခါတွေချုပ်ငြိမ်းရေးအတွက်တိုင်းဒေသလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေကိုဖိတ်ခေါ်ပြီးသူကိုယ်တိုင်တွဲဆုံဆွေးနွေးမယ်လို့ဗိုလ်ချုပ်မှုကြီးမေအောင်နိုင်ကဧပြီလ22ရက်နေ့ကကြေညာခဲ့တာပါတရားမဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေရဲ့အမိကိုမေလ9ရက်နေ့နောက်ဆုံးထားပြန်ကြားဖို့လည်းပန်ကြားထားပါတယ် NCA ကိုလက်မှတ်ရေးထိုးမထားတဲ့တခြားအဖွဲ့အစည်းတွေကအတိအကျသဘောထားထုတ်ပြန်တာတော့မရှိသေးပါဘူးမြန်မာစစ်ကောင်စီပြောခွင့်ရသူကတော့ NCA လက်မှတ်ထိုးထားတဲ့အထက်ကကိုးဖွဲ့တဲရောက်နိုင်ခြင်းရှိတယ်လို့ကနဦးပြောဆိုထားပါတယ်။ငြိမ်းချမ်းရေးဆွေးနွေးဖို့စစ်ကောင်စီကကန့်လန့်ထားချိန်မှာပဲမြန်မာပြည်အလဲပိုင်း၊စကိုင်းနဲ့မကွေးတိုင်း၊ချင်းနဲ့မွန်၊ကရင်ပြည်နယ်တွေမှာတိုက်ပွဲတွေဇက်တိုက်ဆိုလိုဖြစ်ပွားနေပြီးစစ်ကောင်စီကလေကြောင်းကပါတိုက်ခိုက်နေတဲ့အတွက်ရွာတွေမီးလောင်ပြီးဒေသခံထောင်ထဲချီအိုးအိမ်ဆုံးခွာထွက်ပြေးနေကြပါတယ်။
အဂရိလိုက်စာမှုနဲ့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ထောက်အောင်စာစုကြည်ကိုထောင်ဒဏ်5နဲ့ချမှတ်ခဲ့တဲ့အပေါ်အယူခံတင်သွင်းခဲ့တာကိုတရားရုံးကမေလ4ရက်နေ့မှာပယ်ချခဲ့ပါတယ်။အယူခံနဲ့ပတ်သက်ပြီးတော့လက်ခံတင်မတင်ရှောက်လက်ချက်တင်ကြားနာတာမျိုးတွေမရှိဘဲအယူခံလွာကိုလက်ခံရရချင်မှာပဲတရားရုံးကပယ်ချလိုက်တာပါ။ဒေါ်လာ6သိန်းတန်ဖိုးရှိတဲ့ဒေါ်လာနဲ့ရွှေချောင်းတွေလက်ခံရယူခဲ့တဲ့ဆိုတဲ့ဆွဲချက်အပါအဝင်အဂရိလိုက်စာမှုဆွဲချက်7ခုနဲ့အပြည့်ရှိတယ်ဆိုပြီးတော့ထောက်အောင်ဆန်းစုကြည်ကိုဧပြီလ29ရက်နေ့မှာထောင်ဒဏ်5နှစ်ချမှတ်ခဲ့တာဖြစ်ပါတယ်။ထောက်အောင်ဆန်းစုကြည်ကိုတဘာဝဘေးအန်နဲ့စီမံရေးဥပဒေဆက်သွယ်ရေးဥပဒေပုံမှာအပါအဝင်အခြားဆွဲချက်တွေနဲ့ထောင်ဒဏ်6နှစ်ပြည့်တန်ချမှတ်ထားပြီးပါပြီ။ထောက်အောင်ဆန်းစုကြည်ဟာဆွဲချက်မျိုးစုံနဲ့တရားရင်ဆိုင်နေရတာဖြစ်ပြီးဆွဲချက်အလုံးအပြည့်ရှိကြောင်းဆုံးဖြတ်ခဲ့မယ်ဆိုရင်တော့ထောင်ဒဏ်စုစုပေါင်းနှစ်ပေါင်း150လောက်ထိကြာခံရနိုင်ပါတယ်။ The chain name of Ibrilan is a Kuniga, a punk and Kayare, Dia Lotoshini, Do Yuanu Angule, Piduka Goyeta, PDF Drigo, Muji Taupa Mususwechene, Mu Print Havare, and the Soya letter, Mandalay Dine when you talk Dazo Mimam, Mu Yong Chetwe, Ubu Tango Doya, Mu like Pimabe, Do Yuanu Angu Pansi Kerapi Biro, a Nason, Tauna Senegani, a Minson, Tauna the Thirty, Chamanine, Jampemu, Ubri, Boma, Naze, Gardine, Swesu Tabare. Tuha, Taudazo Mimoye, Juga Boysanya, Ubri, Julone, Sure Mune, Agri Laisamu, and Eddie Suya Lete, Mandalita, Yesine, Swain Wunji, Uzani Aya Murepi, and Eddie Bari Nayaga, Uwintaya Murre, Dwele, like Basam Bene du Pipare. Natansago Kunidonga, Yamanangama, Amya Sewin Sagajare, Atten Nanicho, Mingling Ele, Victoria, Lemaisaya, Julon Kayade Mumale, Doyanu Anha, a move like Bikere, Shine de Ale Pipare.
တပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုနားလည်အောင်နဲ့ကိုဝင်းခန့်မောင်တို့တင်ဆက်ပေးကြတာဖြစ်ပါတယ်။ယူကရိန်းနိုင်ငံမှာကျူးကျော်ဝင်ရောက်တဲ့ရုရှားတပ်တွေနဲ့ယူကရိန်းတပ်တွေနှစ်ဖက်ပြင်းထန်တဲ့တိုက်ခိုက်နေတဲ့ဖြစ်ပြီးတော့စစ်ပွဲကြပိတ်မိနေသူတွေကိုကယ်ထုတ်ဖို့လူသားချင်းစာနာမှုဆိုင်ရာအဖွဲ့တွေကကြိုးပမ်းနေကြပါတယ်။ဒီလိုတပတ်အတွင်းထိတ်တန့်ရောက်နိုင်င
ချိန်မှာယူကရိန်းကမြို့ရွာတချို့ကိုပြန်သိမ်းထားနိုင်ပါတယ်။ယူကရိန်းတပ်တွေကနိုင်ငံတောင်ပိုင်းကခန်ဆွန်နဲ့မီကိုလီဖ်ဒေသနယ်စပ်တွေမှာနယ်မြေတွေကိုပြန်သိမ်းပိုက်နိုင်ခဲ့ပြီးအရှေ့ပိုင်းမှာတော့ရုရှားတွေရဲ့တိုက်ခတ်မှုတွေကိုပြန်ပြီးတော့တုံ့ပြန်တွန်းလှန်နိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကကြေညာပေးနေတာပဲပြောလိုက်ပါတယ်။ရုရှားတပ်တွေဟာယူကရိန်းနိုင်ငံတောင်ပိုင်းကနေမြေတော်တော်များများထိမ့်ချုပ်ထားတာကိုလက်လွတ်လိုက်ရတာပါ Donetsk နဲ့ Luhansk တွေမှာလည်းရုရှားရဲ့တိုက်ခတ်မှု၁၂ခုကိုတွန်းလှန်နိုင်ခဲ့ပြီးရုရှားတပ်တွေဟာ Donbass ဒေသမှာတည်တည်တတ်တာအရေးနိုင်ခဲ့ရတယ်လို့ယူကရိန်းစစ်တပ်ပြောခွင့်ရကပြောပါတယ်ရုရှားတပ်တွေတစ်မျိုးလုံးနှိပါထိမ့်ချုပ်ထားတဲ့ယူကရိန်းရဲ့စိတ်ကမ်းမြို့ Mariupol မြို့ကနေအရက်သားတွေကိုကုလသမဂ္ဂနိုင်ငံတကာစစ်ချေနီအဖွဲ့အစည်းအဝေးနဲ့ဘေးလွတ်ရာကဲထုတ်နေတာမှာအချိန်အတိုင်းအတာနဲ့ယာယီအပြစ်ရဲ့သဘောတူပြီးလှုံ့ဆော်နေကြပါတယ်မာရီယိုပူမျိုးတမ်မနီဆက်ယုံမှာပိတ်မိနေတဲ့အရက်သားတွေကိုဘေးလူရကိုရွှေ့ပြောင်းပေးနိုင်မှုအတွက်အဲ့ဒီမျိုးမှာဂျာတာရင်းတွေကတနေ့ကုန်အပြည့်ရက်ပြီးတောက်ကြတဲ့စနေနေ့တွေမှာလည်းနေ့ပတ်တွေမှာအပြည့်ရက်သွားဖို့ရုရှားကကတိပြုခဲ့တာပါယူကရိန်းသမ္မတဗော်ဒီမီယာဇယ်လန်စကီကတော့အဲ့ဒီမှာဂျန်နေတဲ့အရက်သားတွေကိုကယ်ထုတ်နိုင်မှုအတွက်အပြည့်ရက်တာကိုပိုးပြီးတော့လှုပ်သွားဖို့လိုတယ်လို့မေလ5ရက်နေ့ဂျာတာရင်းမနက်ပိုင်းမှာပြောသွားပါတယ်
продолжим работать все, чтобы дистат из Мариуполя не зустали всех наших людей. Это склад.
Эйга мияу кэнь ньма пон хо ни жа дэ ту ри го кэ тхоу пу отва, ачэйн пу пи ро ло ба дэ. Лэщи анита я ро, эйга апят си пон ни го фэ ша най мо отва, сэт ян ня джи ри го атон ма пю най бэ. Алон га лэт нэ фэ ша ни я ра фит дэ ло, Юкрэйн тамара Зеленский га пё два ра ба.ယူကရိန်းကိုအမေရိကန်ဒေါ်လာ33ဘီလီယံကူညီဖို့ဒမရာဂျိုးဘိုင်ဒန်တောင်းဆိုမှုကိုလွှတ်တော်မှပါတီမြေဆလုံးကထောက်ခံနေပါဗျ။အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကလည်းဒမရာဘိုင်ဒန်ရဲ့ဒီမြင့်တားရက်ခံချက်ကိုအတည်ပြုနိုင်အောင်ကွန်ဂရက်လွှတ်တော်ကလှင်မြန်စွာဆောင်ရွက်နေတယ်လို့သူ့ရဲ့ယူကရိန်းနဲ့ပိုလန်ခီးစဉ်အတွင်းပြောခဲ့ပါဗျ။ဒီအကူအညီဟာလွန်စွာများပြတဲ့ငွေကြေးပမာဏဖြစ်ပြီးဒီလိုကူညီနိုင်တဲ့အတွက်လွှတ်တော်အမတ်တွေကသိတ်ကိုဂုဏ်ယူနေကြတယ်လို့ဆိုပါဗျ။ဒါပေမဲ့ပါတီနီယက်စလုံးရဲ့အမတ်နည်းနည်းကတော့ဒါဟာဥရောပပဋိပက္ခမှာတမရကကူညီပံ့ပိုးနိုင်တဲ့အာဏာကိုချဲ့ထွင်လိုက်ရရောက်သွားမှာကိုစိုးရိမ်နေကြပါတယ်။ဒီရင်းမှာငွေကြေးဖောင်းပွားမှုကြောင့်ကုန်စည်နှုန်းမြင့်မားနေခြင်းအခုလိုအကူအညီအများကြီးပေးတဲ့ကိစ္စကိုပိုပြီးဂရုတစိုက်စဉ်းစားဖို့လိုကြောင်းလည်းပြောကြပါတယ်။ယူကရိန်းအတွက်စီးပွားရေးဆန္ဒမှုနဲ့စည်ရေးအထောက်ပံ့အဖြစ်ဒေါ်လာ 13.6 ဘီလီယံကိုတော့ဒီနှစ်အစောပိုင်းကပေးပို့ခဲ့ပြီးဖြစ်ပါတယ်။ရောက်ကိုရီးယားအဝေးထိပ်မစ်ဆိုင်းတုံးတစ်ခုမေလ4ရက်ပေါ်တူဂုနေကပြစ်လွတ်လိုက်တာကိုဂျပန်နဲ့တောင်ကိုရီးယားကဝေဖန်လိုက်ပါတယ်။ရောက်ကိုရီးယားရဲ့လုံရဟာလုံးဝကိုလက်ခံနိုင်ကြမရှိဘူးလို့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါကပြင်းပြင်းထန်ထန်ဝေဖန်သွားတာပါ။တောင်ကိုရီးယားစစ်တပ်ကလည်းရောက်ကိုရီးယားလုံရကကိုရီးယားကျွန်းဆွယ်နဲ့နိုင်ငံတကာငြိမ်းချမ်းတည်ငြိမ်မှုအပေါ်ကြီးမားတဲ့ချိန်ချောက်မှုဖြစ်တယ်လို့ကြေညာချက်ထုတ်ဝေဖန်လိုက်ပါတယ်။တောင်ကိုရီးယားသမ္မတတဲ့ယွန်ချက်ယိုတမလာခင်ရပိုင်းအလိုမှာပဲအခုတစ်ခေါက်မြောက်ကိုရီးယားကပြုံရမ်းမြို့တော်အနီးဆူနန်ဒေသကနေဒုံးကျည်ပြစ်လွတ်တာဖြစ်တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ် အခုပြည့်လွတ်တဲ့ဒုံကြီးက980ကီလိုမီတာအမြင့်နဲ့အကွာအဝေးကီလိုမီတာ480လောက်ထိရောက်ခဲ့တယ်လို့တောင်ကိုရီးယားပူးတွဲစီရေးချုပ်များယုံကြေညာချက်မှာဖော်ပြထားပါတယ်မြောက်ကိုရီးယားက2018ခုနှစ်နောက်ပိုင်းပထမဆုံးတိုက်ချင်းပစ်ဒုံးကြီးကိုပြီးခဲ့တဲ့ match လာကလွတ်တင်ခဲ့သလိုဒုံးကြီးစံသက်မှုတွေကိုအရှိန်မြင့်လှုံ့ဆော်လာနေတာပါကမ္ဘာကျွမ်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့သေဆုံးမှုတွေပြီးခဲ့တဲ့သတင်းပတ်အတွင်းဇက်တိုက်ထပ်ပြီးကျဆင်းသွားတဲ့အကြောင်း WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကပြောပါတယ်ပြီးခဲ့တဲ့ match လာကလေးကယောဂါကူးစက်မှုတွေဇက်တိုက်ကျဆင်းနေတဲ့အကြောင်း WHO ရဲ့ဒီသတင်းပတ်ကူးစက်ယောဂါဆိုင်ရာအစီရင်ခံစာမှာဖော်ပြပါဗျ။ကူးစက်မှုနှုန်း18ရာခိုင်နှုန်းရော့ကျပြီးသေဆုံးမှုနှုန်း3ရာခိုင်နှုန်းလျော့နေသွားတာပါ။ကမ္ဘာတဝန်းမှာရော့ကျသွားတဲ့ဆိုပေမဲ့အာဖရိကမှာကူးစက်မှုနှုန်း3ပုံ2ပုံတိုးနေပြီးအမေရိကတိုက်နိုင်ငံတွေမှာ13ရာခိုင်နှုန်းထပ်တိုးနေစေဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ဗုဒ္ဓဘူးနေ့ကကိုဗစ် -19 စစ်ဆေးခဲ့ရမှာကိုဗစ်ပိုးကူးစက်ခံထားရကြောင်းတွေးရှိခဲ့ရတဲ့အတွက်သူ့ရဲ့လုပ်ငန်းဆောင်တာတွေကိုအွန်လိုင်းကနေတဆင့်ပဲဆောင်ရွက်ဖို့ပြောင်းလဲစီစဉ်ထားကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဌာနကပြောဆိုပါတယ
် He will quarantine at home. He will follow CDC guidelines. I know he very much looks forward to
ဝန်ကြီးဘလင်ကင်ကာကွယ်ဆေးအပြစ်ထိုးထားတယ်။ကူးစက်တာကလည်းအားပြောတဲ့အမျိုးအစားဖြစ်ပုံရတယ်အခုတခါအိမ်မှာပဲတိစားခွဲနေပြီးပြန်ကောင်းတာနဲ့ရုံပြန်တတ်ဖို့ရှိတယ်လို့နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ Nat Price ကပြောသွားတာပါဝန်ကြီးဘလင်ကင်ဟာလွန်ခဲ့တဲ့ရက်တွေအတွင်းတမရဂျိုးဘိုင်ဒန်နဲ့တွေ့ဆုံခဲ့ခြင်းမရှိတဲ့အတွက်သူနဲ့အနီးကပ်တွေ့ဆုံခဲ့သူတွေထဲမှာတမရဘိုင်ဒန်ပါဝင်တယ်လို့မယူဆရပါဘူးဝင်ကြီးဘလင်ကင်ဟာပြီးခဲ့တဲ့စနေနေ့ညနေတုန်းကဝါရှင်တန်ဟိုတယ်မှာပြုလုပ်ခဲ့ပြီးလူအများတက်ရောက်ခဲ့တဲ့အင်ဖျူရောသတင်းတောင်များအသင်းညစာစားပွဲကိုတက်ရောက်ခဲ့ပါသေးတယ်တရုတ်နိုင်ငံမှာတော့ဘေးကင်းမြို့တော်မှာကိုဗစ်ကူးစက်မှုထိန်းချုပ်ရေးကြိုးပမ်းမှုအနေနဲ့ကြာသပတေးနေ့မှာကျောင်းတွေကိုဆက်ပြီးပိတ်ထားဖို့အမိန့်ထုတ်ထားပါတယ်။တစ်ချိန်တည်းမှာပဲစားတောက်ဆိုင်တွေ၊ဘားဆိုင်တွေ၊ထိုင်စားတာတွေကိုလည်းဆက်ပြီးတားမြစ်ထားသလိုမြေအောက်ရထားဘူတာ60လောက်ကိုပိတ်ထားတာပါ။မြို့ခံတွေတစ်ပတ်ကိုယောဂါစစ်ဆေးမှု3ချိန်လုပ်ဖို့လည်းအမိန့်ထုတ်ထားပါတယ်။တရုတ်ကသူ့ရဲ့ကိုဗစ်လုံးဝကင်းစင်ရင်ဇီရိုကိုဗစ်မှုနဲ့ရောဂါတိုက်ဖျက်ဖို့ကြိုးစားနေပေမဲ့မြို့တော်ဘေကျင်းမှာတော့တခြားမြို့တွေလောက်တင်းကျပ်ကန့်သက်တာမရှိပါဘူး။အိန္ဒိယမှာပုံမှန်မဟုတ်ဘဲအပူလိုင်းစောပြီးကြတာကြောင့်လျှက်စစ်တားပြတ်တောက်တာတွေဖြစ်နေပါဗျ။အပူစွိုင်းအင်တုံးလျှက်စစ်တားအားပေးဆက်ယုံတွေလည်းပတ်ဖို့ကြောက်မီးတွေးအလုံးလောက်မရှိတာကြောင့်လည်းဒီနေ့တော်တော်များများနေ့တိုင်းတအားပြတ်တောက်နေတာပါ။အိန္ဒိယမှာတနိုင်ငံလုံးလျှက်စစ်တပ်အားရဲ့80ရာခိုင်နှုန်းအတွက်ကြောင်မီးသွေးအပေါ်ကာလရှည်ကြာမိကိုနေရတာကိုလည်းဝေဖန်နေကြပါဗျ။နိုင်ငံအနှံ့အပြားအပူချိန်ဇက်တိုင်းမြင့်တက်ဓာတ်အားပြတ်တောက်မှုတွေဖြစ်နေတာကြောင့်ကျောင်းတွေကိုပိတ်ထားရပါဗျ။အပူချိန်ကြောင့်ကောက်ပဲသီးနှံတွေလည်းပျက်စီးကုန်ပါဗျ။ဒီနှစ်မတ်လဟာ1900ခုနှစ်နောက်ပိုင်းအပူဆုံးလအဖြစ်မှတ်တမ်းဝင်ခဲ့သလိုနိုင်ငံမြောက်ပိုင်းနဲ့အလဲပိုင်းတွေမှာလည်းဧပြီလပြည့်မြောက်အပူချိန်ဟာ122နှစ်အတွင်းအမြင့်ဆုံးဖြစ်တယ်လို့အိန္ဒိယမိုးလေဝသဌာနကပြောပါတယ်ရှင်
။တပတ်တွင်းထိတ်တန့်ရောက်နိုင်ငံကသတင်းတွေကိုအလိမ်မာပြောပြခဲ့တာဖြစ်ပါတယ်။ဒီနေ့ညအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။အခုတစ်ခါတော့သတင်းအချင်းချုပ်ကိုတက်လက်အကျဉ်းချပေးမှာဖြစ်ပါတယ်ဗျာ။ NCA ပြစ်ခတ်ရစေးစာချုပ်မှာလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေကအဖွဲ့၅ဖွဲ့ဟာမြန်မာစစ်ကောင်စီကဖိတ်ခေါ်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုတက်ရောက်မယ်လို့သိရပါဗျ။တိုင်းသာပြည်ရဲ့အဖွဲ့တွေစုဖွဲ့ထားတဲ့ PPSG ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့အစည်းအဝေးကိုနေ့ရက်တာခေါ်ယူကျင်းပပြီးတဲ့နောက် PPSG တဲကအဖွဲ့၅ဖွဲ့တက်ရောက်ဖို့သဘောထားရယူခဲ့တဲ့အကြောင်း PPSG ပြောခွင့်ရသူဗိုလ်မှူးကြီးစောကျော်ညွန့်က VOA ကိုပြောပါဗျ။KNU ငြိမ်းချမ်းရေးကောင်စီ ALD ရခိုင်အဖွဲ့ DKBA ကရင်လက်နက်ကိုင်အဖွဲ့မွန်ပြည်သက်ပါတီနဲ့ PNL ပလောင်အဖွဲ့တို့တက်ရောက်ကြမှာဖြစ်ပါတယ်။ကျန်းအဖွဲ့တွေကတော့သဘောထားမပေးတာမရှိသေးလို့မဆုံးမဖြတ်အားသေးတာလည်းဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ။ရုရှားရဲ့နာဇီတော်လှန်ရေးအောင်ပွဲအခမ်းအနားမတိုင်ခင်ယူကရိန်းမှာထိုးစစ်ပိုးပြင်းလာနိုင်တာကိုပြင်ဆင်ထားဖို့ယူကရိန်းဘက်ကသတိပေးထားပါတယ်ခင်ဗျာဒီညအတွက်သတင်းချင်းချုပ်ကတော့ဒီလောက်ပါပဲအခုညအတွက်အစီအစဉ်ထုတ်လုပ်ရင်မူကအလိမ်မာဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Patrick Dear နဲ့ Charles Demock တို့ဖြစ်ပါတယ် View American တိုင်းရဲ့စနေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိ line to meter 3052နဲ့ line meter 190တို့ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ် view ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောတာရှင်တွေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေဗျာကျွန်တော်ညနေပါ
This program has come to you from the Voice of America, Washington.